Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်အောက်တိုဘာလ31ရက်စနေနေ့ညပဲ VOA စီစဉ်မျိုးကိုဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်မျိုးကိုဓာတ်ရီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေပြီးအခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေကိုရန်နိုင်လို့ပြောပြပါမယ်နိုမလာ3ရက်အင်္ဂါနေ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်လေးမှာပဲသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်တို့ဟာအကြိမ်နဲ့ရှင်တန်ရမယ့်ပြည်နယ်တွေမှာဒီကနေ့မဲဆွယ်ပွဲတွေလုပ်ဖို့ရှိပါတယ်။သမ္မတထရမ့်ကပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွယ်မှာဖြစ်ပြီးလူသမ္မတဟောင်းဘိုက်ဒန်ကမီရှိဂန်ပြည်နယ်မှာမဲဆွယ်မှာပါ။စနေနေ့မဲဆွယ်ပွဲတွေမှာသမ္မတဟောင်းဘရက်အိုဘားမားလည်းပထမဆုံးအကြိမ်ဖြစ်မစ္စတာဘိုက်ဒန်နဲ့အတူတွဲပြီးပါဝင်မှာဖြစ်ပါတယ်။မီရှိဂန်ပြည်နယ်နှစ်ရက်ကြာမဲဆွယ်ပွဲအတွက်မစ္စတာဘိုက်ဒန်နဲ့သမ္မတဟောင်းအိုဘားမားတို့ဟာဖလင့်နဲ့ဒီထရိုက်မြို့တွေကိုဒီကနေ့အရင်ဆုံးသွားကြမှာပါ။သမ္မတထရမ့်ကတော့ပင်ဆယ်ဗေးနီးယားပြည်နယ်တော်ဝန်မဲဆွယ်ပွဲ၄ခုဒီကနေ့လုပ်ဖို့စီစဉ်ထားပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကပင်ဆယ်ဗေးနီးယားမှာမဲအနည်းငယ်အသာနဲ့သမ္မတထရမ့်အနိုင်ရခဲ့တာပါ။လက်ရှိလူမှုစစ်တမ်းတွေမှာတော့မစ္စတာဘိုက်ဒန်ကအနည်းငယ်အသာရနေပါတယ်။ရွေးကောက်ပွဲလုံးမဲ့နိုမာလာ3ရက်နေ့ညမှာဘယ်လိုအစီအစဉ်တွေရှိတယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့သမ္မတထရမ့်ကတောက်ကြနေမှာသတင်းတော်တွေကိုပြောပါတယ်။ဝါရှင်တန်ဒီစီမြို့တော်ကထရမ့်အပြည်ပြည်ဆိုင်ရာဟိုတယ်မှာလုပ်မဲ့ပွဲတစ်ပွဲကိုတက်မဲ့အစီအစဉ်သမ္မတထရမ့်ကဖျက်လိုက်ပြီလို့ The New York Times သတင်းစာကရေးခဲ့ပြီးတဲ့နောက်သမ္မတထရမ့်ကအဲလိုပြောတာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့၃ရက်ဖဲလိုတော့ပြီးသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်တို့ကြားဘယ်သူအနိုင်ရရဲဆိုတာရွေးကောက်ပွဲနေ့မဲယွန်းတွေအားလုံးပိတ်သွားပြီးတဲ့နောက်ညဘက်မှာချက်ချင်းအဖြေထွက်မဲ့အလားအလာမရှိပါဘူး။သူတို့နှစ်ယောက်တည်းကတယောက်တက်တက်သားသားအနိုင်ရမလားဆိုတာကလည်းမသေးချာလှပါဘူး။အနိုင်ငံလုံးကောက်ယူတဲ့လူလူသဘောထားစစ်တမ်းတွေမှာဒုသမနာဟောင်းဘိုင်ဒန်ကသမနာထရမ့်ထဲတံမြာချင်း800ခန်းလုံးပတ်ဝန်းကျင်ထောက်ခံမှုပူရနေပေမဲ့အပြင်းအထန်ရှင်ပြန်ရမယ့်ပြည်နယ်တွေမှာတော့ထောက်ခံမှုအသာရတာကရာခိုင်နှုန်းအနည်းငယ်ပဲရှိပါတော့တယ်။တနိုင်ငံလုံးမဲရည်တွဲနဲ့ဓာတ်ရည်ရွေးချယ်တာမျိုးမဟုတ်တဲ့အမေရိကန်ရွေးကောက်ပွဲစနစ်မှာအပြင်းအထန်ရှင်ပြန်ရတဲ့ပြည်နယ်မဲတွေကရွေးကောက်ပွဲရလက်အဆုံးဖြတ်ပေးရမှာအခရာကြပါတယ်။ဒီအခြေအနေကြောင့်ဆန္ဒမဲတွေအားလုံးကိုတရားဝင်ရေးတွက်ပြီးအတည်ပြုပြီးချိန်အထိရွေးကောက်ပွဲရလဒ်ကိုကြီးညာဖို့နှောင့်နှေးမဲ့အလားအလာရှိပါတယ်။သမ္မတထရမ့်ဒါမှမဟုတ်မစ္စတာဘိုက်ဒန်တယောက်ယောက်ရတဲ့မဲရေးတွက်ကတိတိတသားကွာခြားမယ်ဆိုရင်တော့ဘယ်သူအနိုင်ရလဲဆိုတာကိုတေချာဖို့ကြီးညာနိုင်မှာပါ။အဲလိုမဟုတ်ဘဲတချို့ပြည်နယ်တွေမှာနှစ်ယောက်ကြားမဲရေးအတွက်သိမကွာဘူးဆိုရင်ဆန္ဒမဲတွေကိုပြန်ရေးတွက်ရနိုင်ခြင်းရှိသလိုဥပဒေကြောင်းအရတရားစွဲဆိုတာတွေလည်းရှိလာနိုင်ပါတယ်။အဲ့ဒီလိုတရားဆွဲဆိုတာမျိုးတွေပြီးပြတ်ဖို့အတွက်ကအချင်းအကြားကြီးမဟုတ်ဘူးဆိုရင်တော့သတင်းပတ်အတော်ကြာနိုင်ပါတယ်။အခုလက်ရှိမှာကိုပဲစားရိုက်ကမဲပြီးတာနဲ့ကိုဗစ်ကာယရောဂါကာလတခြားစီးကံတွေနဲ့ပတ်သက်ပြီး Republican နဲ့ Democrat နှစ်ဖက်စလုံးကရှိနေပြီးတရားဆွဲဆိုထားတာရာပေါင်းများစွာရှိနေပြီးတော့ American ရွေးကောက်ပွဲသမိုင်းမှာတရားဆွဲဆိုမှုအများဆုံးရွေးကောက်ပွဲကာလအဖြစ်မှတ်တမ်းဝင်နေပြီဖြစ်ပါတယ်။နာဂွန်ဒိုခရဘတ်ဒေသနဲ့ပတ်သက်ပြီး Armenia နဲ့ Azerbaijan တို့ကြားဖြစ်နေတဲ့ပြည်ပခန့်မှာလူနေဒေသတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးရှောင်ကျဉ်ကြဖို့သဘောတူလိုက်ပါတယ်။ပြင်သစ်ရုရှားနဲ့အမေရိကန်ကိုယ်စားလှယ်တွေနဲ့အတူနိုင်ငံနိုင်ငံတိုင်းဝင်ကြီးတွေတက်ရောက်တဲ့တောက်ကြနေ့ဂျနီဗာမြို့အစည်းအဝေးမှာသဘောတူညီချက်ရခဲ့တာပါ။အရသားတွေဒါမှမဟုတ်စစ်ဖက်နဲ့မဆိုင်တဲ့ပြစ်မှတ်တွေကိုရည်ရွယ်ချက်နဲ့တိုက်ခိုက်တာမျိုးမလုပ်ဖို့နိုင်ငံစလုံးကကတိပေးခဲ့ကြတယ်လို့တေဆုံတပ်ဖွဲ့ဝင်တွေရဲ့ရုပ်အလောင်းတွေနဲ့စစ်တုံ့ပန်းစင်းအပြန်အလှန်ဖလှယ်ဖို့လည်းသဘောတူခဲ့ကြပါတယ်။အရင်ကြားရခဲ့တဲ့အပြည့်ရသဘောတူညီချက်၃ခုမောင်မြင်ခဲ့ပြီးတဲ့နောက်အခုဒီချိန်မှာတော့အပြည့်ရသဘောတူညီချက်မပါပါဘူး။အဇာဘိုင်ဂျန်နဲ့အာမေးနီးယားတို့ကြားလက်ရှိဖြစ်နေတဲ့ပြည်ပကဟာစက်တင်ဘာလ29ရက်နေ့မှာစခဲ့တာဖြစ်ပြီးလူရာပေါင်းများစွာတည်ဆုံခဲ့ရပြီးပါပြီ။ဒါဟာဖြင့်ခွဲထွက်နာဂိုနိုကာရာဘတ်ဒေသနဲ့ပတ်သက်ပြီး1994ခုနှစ်မှာအပြည့်ရသဘောတူညီချက်ရခဲ့ပြီးကတည်းကဆိုရင်အကြီးမားဆုံးပြည်ပကပဲဖြစ်ပါတယ်။တူရကီနိုင်ငံရဲ့တတိယအကြီးဆုံးမြို့နဲ့အနီးကဂရိကျွန်းတချွန်းတို့မှာတောက်ကြနေမနေ့ပိုင်းကပြင်းအားခုနှစ်ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်လူ28ယောက်တည်းမနေ့တည်ဆုံးပြီး800ကျော်ဒဏ်ရာရခဲ့ပါတယ်။ဒီစနီယာမြို့ဟာငလျင်တံကိုအပြင်းထန်ဆုံးခံလိုက်ရတယ်လို့အပြည့်အစည်အများဆုံးနေရာဖြစ်တယ်လို့အစ္စတန်ဘူးမြို့အခြေဆိုင်ကန်ဒီလီငလျင်လေးလာရေးနဲ့သုတေသနအင်စတီကျူရဲ့ညွှန်ကြားရေးမှူးဟာလုတ်ဦးဇနာကပြောပါတယ်။ပျက်စီးသွားတဲ့အဆောက်အဦလေးလုံးနဲ့ပြိုကျသွားတဲ့တခြားနေရာ10ခုကျော်တည်းကနေလူ90ထဲမှနည်းကိုကယ်တင်နိုင်ခဲ့တယ်လို့အစ်စနီယာအုပ်ချုပ်ရေးမှူးယဗူးဆလင်ကိုစတာကပြောပါတယ်။လူကြီးလေးတန်းရှိတဲ့အစ်စနီယာမျိုးမှာငလျင်လှုပ်တဲ့အချိန်ဒေသခံတွေကြောက်လန့်ကြတဲ့လမ်းတွေပေါ်ပြစ်ထွက်လာတာကိုတွေ့ခဲ့ရပါတယ်။ ဣဇမီယာမြို့နားကဂရိနိုင်ငံပိုင်ဆာမုတ်ကျွန်းမှာနေရန်တစ်ခုပြိုကျသွားခဲ့တဲ့နေရာကနေတည်ဆုံနေတဲ့ဆယ်ကျော်သက်ရွယ်လူငယ်တအူးနဲ့မိန်းကလေးငယ်တအူးတို့ကိုလည်းရှာတွေ့ခဲ့ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုထောက်ကူပေးဖို့အတွက်လိုအပ်တဲ့နည်းလမ်းမှန်သမျှအသုံးပြုသွားမယ်လို့ဒူတီသမ္မတရေချက်တိုင်ရက်အာဒိုဝန်ကပြောပါတယ
်။ဒီအမေရိကန်တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူဟာမနေ့တောက်ကြနေ့ကကိုးတန်းကျော်သွားခဲ့ပြီးတော့ပြီးခဲ့တဲ့သတင်းပတ်နှစ်ပတ်အတွင်းမှာပဲကူးစက်သူဟာတန်တန်းရှိတယ်လို့ Johns Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ဒီနေ့မနေ့နောက်ဆုံးသိရတဲ့သတင်းရတော့အမေရိကန်မှာဗိုင်းရပ်စ်ကူးစက်ခံသူကိုးတန်း 48,400 ရှိပြီးတော့မနေ့ကတရက်ထဲမှာလည်းကူးစက်သူ 3,000 လောက်နဲ့နေ့စဉ်ကူးစက်မှုမှာအများဆုံးအဖြစ်ဆန်ကျင်တင်ခဲ့ပါတယ်။မင်္ဂမာဗရန်ကြောင့်တည်ဆုံးသူဦးရေဟာ 23,980 ယောက်ရှိသွားပြီဖြစ်ပြီးတော့ပြီးနေ48ခုမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေတက်နေတာဖြစ်ပါတယ်။ကမ္ဘာတော်မှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်နေတာကြောင့်နိုင်ငံတော်များကလည်းလူတွေကိုအိမ်ထဲကနေအပြင်မထွက်ကြဖို့ကန့်သတ်မှုအသစ်တွေကိုချမှတ်လာနေပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထဲမှာကူးစက်မှုအဆိုးဆုံးဖြစ်နေတဲ့ဘယ်ဂျီယံနိုင်ငံကလည်းဒီကာယောဂါကိုထိန်းချုပ်နိုင်ဖို့မနေ့ကစပြီးတော့လူတွေကိုအိမ်ထဲကနေအပြင်မထွက်ကြဖို့ကန့်သတ်ချက်တစ်စိမ့်တစ်ပိုင်းချမှတ်လိုက်ပါတယ်။အချိန်ထဲမှာပဲဥရောပမှာကူးစက်မှုတွေစံချိန်တင်များလာပြီးဂျမယူဝန်ထမ်းတွေလည်းပြင်းမှန်းလာနေကြတဲ့ကြောင့်နိုင်ငံတွေအနေနဲ့ဆရာဝန်တွေ၊သူနာပြုတွေနဲ့ဂျမယူဝန်ထမ်းတွေကိုအကာအကွယ်တွေအကူအညီတွေပေးနိုင်ဖို့အတွက်ခြေလှမ်းတွေလှုပ်ဆောင်တင်တယ်ဆိုပြီးတော့ကမ္ဘာ့ဂျမယူအဖွဲ့ချုပ် WHO ရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူးဒေါက်တာဟန်စ်ကလုတ်ကပြောလိုက်ပါတယ်။အခုဆိုရင်ကမ္ဘာ့တော်မှာဗိုင်းရပ်စ်ကူးစက်သူ 45.6 သန်းနဲ့ဒီဆုံးသူ 1.19 သန်းနီးပါးရှိသွားပြီဖြစ်ပါတယ်ခင်ဗျာ။ Pacific နဲ့အရှေ့တောင်အာရှဒေသမှာ COVID-19 ရောဂါကာကွယ်ဆေးအလုံလောက်ရရှိစေနိုင်ဖို့အတွက် Australia ဒေါ်လာ1,500အသုံးပြုသွားမယ်လို့ Australia နိုင်ငံကကြေညာလိုက်ပါတယ်။ Australia အစိုးရအနေနဲ့ကမ္ဘာမှာရှိတဲ့နိုင်ငံအလုံးကာကွယ်ဆေးရဖို့ရည်ရွယ်ပြီးလှုပ်ဆောင်နေတဲ့ COVAX Facility Plan လို့ခေါ်တဲ့အစီအစဉ်ကနေတဆင့်ဆေးထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့ကာကွယ်ဆေးဝယ်ယူဖို့ကြိုတင်သဘောတူညီချက်တွေအတော်များများကိုလှုပ်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒီကြိုးပမ်းမှုကိုအကောင့်ထယ်ဖော်ဖို့အတွက်လာမယ့်3နှစ်အတွင်းနောက်ထပ် Australia Dollar 1,500 အသုံးပြုသွားမှာဖြစ်ပြီးအဲ့လိုလှုပ်လိုက်တဲ့အတွက် Pacific ဒေသနိုင်ငံတွေနဲ့အရှေ့တိမောနိုင်ငံတွေအနေနဲ့ကာကွယ်ဆေးကိုအပြည့်အဝရရှိနိုင်မှာဖြစ်သလိုရှေ့တောင်အာရှနိုင်ငံတွေကလိုအပ်တာကိုလည်းအတော်လေးအထောက်ပံ့ပေးသွားနိုင်မှာဖြစ်တယ်ဆိုပြီးတော့ပြောပါရယ်။ဒီလိုလင်္ကာနိုင်ငံမှာတော့နှကောင်းစည်းမတက်တဲ့သူတွေနဲ့တယောက်နဲ့တယောက်ခက်ခွက်ခွာနေဖို့စီကန်းတွေကိုမလိုက်နာတဲ့သူ39ယောက်ကိုဒီလိုလင်္ကာရဲတပ်ဖွဲ့ကပထမဆုံးအကြိမ်ဖြစ်တဲ့ဖမ်းဆီးလိုက်ပါရယ်။ဒါပြေနောက်ထပ်121ယောက်ကိုလည်းညမထွန်းအမိန့်ကိုချိုးဖောက်တာကြောင့်ဖမ်းဆီးထိန်းသိမ်းလိုက်တယ်ဆိုပြီးတော့ဒီလင်္ကာရဲတပ်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်ဒီလင်္ကာနိုင်ငံအနောက်ဘက်ချမ်းကခရိုင်ဒီအားလုံးမှာပြီးခဲ့တဲ့ကြာသပတေးနေ့ကစပြီးတော့ညမထွန်းရအမိန့်ထုတ်ထားခဲ့တာဖြစ်ပါတယ်အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းမှာဗိုင်းရပ်စ်ကူးစက်ခံရသူ48,268ယောက်ရှိပြီးတော့သေဆုံးသူ551ယောက်ရှိတယ်လို့လည်းပြောပါတယ်ဒါကြောင့်အိန္ဒိယမှာယောဂကူးစက်ခံသူစုစုပေါင်း 8,300 နဲ့တည်ဆုံးသူ 31,641 ယောက်ရှိသွားပြီဖြစ်တယ်လို့အိန္ဒိယဂျမအီဝန်ကြီးဌာနကပြောပါရယ်ခင်ဗျာ။ပြည်ထောင်နိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကဖြစ်ခဲ့တဲ့အကြမ်းဖက်ဝါဒဆွဲဆိုင်တဲ့တိုက်ခိုက်မှုကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီနေ့မှပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါပေမဲ့ပြည်ထောင်သမ္မတအမန်နျူအယ်မက်ခရွန်ရဲ့စကားကအစ္စလာမ်ဘာသာကိုစော်ကားလိုက်တာဖြစ်ပြီးတော့ကမ္ဘာ့မှာရှိတဲ့မွတ်စလင်တွေရဲ့ခံစားချက်ကိုထိခိုက်နာကျင်စေတယ်လို့လည်းသူကသတိပေးလိုက်ပါတယ်။
Indonesia mengecam keras terjadinya kekerasan yang terjadi di Paris dan
Paris နဲ့ Nice မြို့တွေမှာလူတချို့တေဆုံးခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီး Indonesia နိုင်ငံအနေနဲ့အပြင်းထန်ပြစ်တင်ရှုတ်ချပါတယ်ဒုတိယတစ်ချက်ဖြစ်နေပြည်သူ့သမ္မတရမတ်ချက်စကားကိုလည်း Indonesia အနေနဲ့အပြင်းထန်ပြစ်တင်ရှုတ်ချပါတယ်အဲ့ဒီမတ်ချက်စကားကအခုလို COVID-19 ကာယရောဂါကြောင့်ကမ္ဘာကြီးပို့ပြီးတော့စီးလုံးညီညွတ်ဖို့လိုနေတယ်မှာကမ္ဘာ့ဝန်ကမတူညီတဲ့ဘာသာကိုးကွယ်သူတွေကိုပို့ပြီးတော့ကွဲစီနိုင်တယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီနေ့ရုပ်သံကနေတဆင့်ပြောသွားတာပါအင်ဒိုနီးရှားကသမယိုးကျဝါရီအစ္စလာမ်အဖွဲ့တွေကတော့လာမယ့်တနင်္လာနေ့မှာပြည်သက်နိုင်ငံကိုကန့်ကွက်ဆန္ဒပြကြဖို့နဲ့ပြည်သက်ကုန်ပစ္စည်းတွေကိုသဘိမ်းပေါက်ကြဖို့တောင်းဆိုလိုက်ပါတယ်ပြည်သက်နိုင်ငံဟာပြည်တွင်းမှာမွေးတဲ့အစ္စလာမ်ရဲ့စစ်သွေးကြွတွေနဲ့သူတို့ရဲ့တိုက်ခိုက်မှုဒဏ်တွေကိုနှစ်ပေါင်းများစွာရုန်းကန်ရင်ဆိုင်ခဲ့ရပြီးနောက် သမရမက်ခရွန်ကပြည်တွင်းအစ္စလာမ်ခွဲထည်ရေးသမားတွေကိုနှိမ်နင်းဖို့အခုလအစောပိုင်းမှာလှုပ်ဆောင်ခဲ့ပြီးအစ္စလာမ်ဘာသာဟာလည်းကမ္ဘာတော်မှာအကျက်ဆိုင်စေတဲ့ဘာသာတစ်ခုဖြစ်နေတယ်လို့ပြောခဲ့တာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံကနေအမေရိကန်ကိုတင်ပို့နေတဲ့အမေရိကန်ဒေါ်လာ118ဇန်းတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေပေါ်မှာအခွန်ကင်းလွတ်ခွင့်ပေးထားတာကိုလာမယ့်ဒီဇင်ဘာ30ရက်နေ့ကစပြီးတော့ပြန်ယူသိမ်းသွားမှာဖြစ်တယ်လို့သမ္မတထောင်ကမနေ့ကကြေညာပါတယ်။အမေရိကန်ကဝသားနဲ့ဆိုင်တဲ့ကုန်ပစ္စည်းတွေကိုထိုင်းဈေးကွက်ကိုဖွင့်ဖို့ကိစ္စတိုးတက်မှုမရှိတာကြောင့်အခုလိုလုပ်တာဖြစ်တယ်လို့လည်းပြောပါရယ်။ထိုင်းနိုင်ငံကနေအမေရိကန်ကိုတင်သွင်းနေတဲ့အမေရိကန်ဒေါ်လာ 1.3 ဘီလီယံတန်ဖိုးရှိတဲ့သွင်းကုန်တွေကိုအခုနှစ်အစောပိုင်းမှာရပ်ဆိုင်းခဲ့ပြီးတဲ့နောက်အခုလိုကုန်သွယ်မှုအထူးအခွင့်အရေးပေးထားတာကိုလည်းရပ်ဆိုင်းလိုက်တာဖြစ်ပါရယ်။တစ်ချိန်ကတော့ထိုင်းနိုင်ငံဟာအမေရိကန်စီကနေကုန်သွယ်မှုအထူးအခွင့်အရေးအဖြစ်နဲ့ပြပပို့ကုန်တန်ဖိုး 4.4 ဘီလီယံလောက်အထူးခွင့်ရရှိခဲ့တာဖြစ်ပါတယ်။အခုရဆိုင်လိုက်တဲ့ကုန်ပစ္စည်းတွေထဲမှာသားပစ္စည်းအစိတ်ပိုင်းတွေ၊ဆဲဆက်ပစ္စည်းတွေ၊ကုန်ကြောက်တွေ၊ပြီးပို့ကြောင်သုံးအလူမီနီယံပစ္စည်းတွေနဲ့တခြားပစ္စည်းကိရိယာတွေပါဝင်ပါတယ်ခင်ဗျာ။ဒီကနေ့စနေနေ့ညပိုင်းမှာပါတော့စီစဉ်တွေကိုည7:00အထိဆက်ပြီးတော့တန်လွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတရွေးကောက်ပွဲဟာဂျာမနီနဲ့ဥရောပပေါ်အကျိုးသက်ရောက်မှုတွေအများကြီးရှိနိုင်တဲ့အတွက်ဂျာမနီကမူဝါဒချမှတ်သူတွေဟာဒါကိုစောင့်ကြည့်နေကြပါတယ်။မြို့တော်ဘာလင်ကနေဂျေကော့ဘရက်ဆယ်သတင်းပေးပို့ထားတာကိုကျွန်တော်ငင်းချမ်းကတင်ပြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ဟာဥရောပတခြားနိုင်ငံတွေထက်ဂျာမနီအပေါ်သက်ရောက်မှုအများကြီးရှိနိုင်တယ်လို့ဂျာမန်တွေကယုံကြည်နေကြပါတယ်။ဥရောပရဲ့အကြီးဆုံးဈေးကွက်ဖြစ်တဲ့ဂျာမနီမှာအမေရိကန်တပ်သား36,000ချထားပြီးအနည်းဆုံးဒေါ်လာဘီလီယံ200ဘိုးလောက်အမေရိကန်နဲ့နှစ်စဉ်ကုန်သွယ်နေတာကြောင့်ဥရောပကအမေရိကန်အကြီးဆုံးကုန်သွယ်ဘက်လည်းဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတထရန့်ကဂျာမနီအနေနဲ့နေတိုးစစ်မဟာမိတ်အဖွဲ့ကုန်ကြစရိတ်တွေကိုမျှမျှတတမပေးဘူးလို့ဆွဆွဲခဲ့ခြင်းကဆလို့အရင်ကနီးကပ်ခဲ့တဲ့နှစ်နိုင်ငံဆက်ဆံရေးဟာလည်းအေးဆက်ခဲ့ရပါတယ်။အတလန်တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်စီကမဟာမိတ်တွေရဲ့အနာဂတ်အရေးအတွက်စိတ်ပူရပါတယ်လို့ဂျာမန်မာရှယ်ရန်ပုံငွေအဖွဲ့ကသောမတ်စ်ကလိုင်းဘက်ကော့ဖ်လို့တချို့ဂျာမန်မူဝါဒချမှတ်သူတွေကပြောပါတယ
် This road has been bumpy over the last
American နဲ့ပြီးခဲ့တဲ့၄နှစ်အတွင်းဆက်ဆံရေးကအဖူးအထစ်တွေရှိခဲ့ပြီးတော့ဥရောပကြောင့်မဟုတ်ပဲကမ္ဘာကတခြားကိစ္စတွေကြောင့်ပါအဓိကကနိုင်ငံတကာအခင်းအချင်းကိုစောင့်ရှောက်သူအဖြစ်ကာကွယ်နိုင်မလားဆိုတာပါဂျာမနီအနေနဲ့ဒီအခင်းအချင်းမှာတီထောင်နာတာဖြစ်တဲ့အတွက်ဒီအပြောင်းလဲတွေကိုနားလည်အောင်လုပ်ပြီးအဲ့ဒီအတိုင်းလိုက်ပြောင်းနေပါတယ်လို့ပြောသွားတာပါ။သမ္မတထရန့်ကဂျာမနီအခြေစိုက်အမေရိကန်တပ်ဖွဲ့တွေကိုဒီနှစ်အတွင်းရှော့ချဖို့ဆုံးဖြတ်ခဲ့တာဟာနေတိုးမဟာမိတ်အပေါ်ထားရှိတဲ့အမေရိကန်ရဲ့သဘောထားအပေါ်တန်တရားပုံဖြစ်လာစေခဲ့ပါတယ
်။ If America
အမေရိကန်ကနေတိုးအဖွဲ့ကထွက်သွားပြီးမဟာမိတ်ဆိုတာမရှိတော့ဘူးဆိုရင်ဥရောပမှာစီးလုံးညီညွတ်ဖို့ထက်ဖုတ်တိုက်မှုတွေပိုဖြစ်လာဖို့များပါတယ်။ဒိုင်းကနာတွေကွဲပြားပြီးတော့ထိတ်တိုက်ရင်ဆိုင်မှုတွေများတဲ့ဥရောပတိုက်ဖြစ်လာဖို့များပါတယ်လို့ပြောသွားတာပါအခုလိုအစိုးမြင်တာမျိုးအကုန်လုံးမှရှိတာတော့မဟုတ်ပါဘူးဂျာမနီမှာရှိတဲ့လက်ရာဇွန် Alternative for Germany ကတော့သမ္မတထရန့်ရဲ့ဂျာမနီနိုင်ငံအတွင်းကစစ်တပ်တွေကိုရှော့ချတာကိုကြိုဆိုခဲ့ပါတယ်နိုင်ငံတကာဆက်ဆံရေးဂျာမန်ကောင်စီကဆိုဖီယာဘက်ကလို့လေးလာသူတွေကတော့အမေရိကန်သမ္မတဘယ်သူပဲဖြစ်လာအခွင့်အရေးတွေရှိမယ်လို့မြင်ပါတယ်
is not the result of the Trump presidency.
ဥပမာအာရှပစိဖိတ်ဒေသကိုဦးစားပေးဖြစ်သတ်မှတ်တာဟာအမေရိကန်မှာထရန့်သမ္မတဖြစ်လာတာတခုတည်းကြောင့်မဟုတ်ပါဘူး။ဒါကြောင့်ဥရောပအနေနဲ့ကိုတာဝန်ကိုယူပြီးတော့အမေရိကန်ကိုမှီခိုနေရတဲ့အခြေအနေကနေလွတ်မြောက်အောင်လုပ်တင်တဲ့အချိန်ရောက်နေပြီလို့မြင်တဲ့အကြောင်းပြောသွားတာပါ။အမေရိကန်ရွေးကောက်ပွဲမှာဘလို့ရလက်မျိုးပဲထွက်ထွက်ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်အပြောင်းလဲကတော့မြင်နေရပြီလို့ဘာလင်ကလူတွေကတော့ယုံကြည်နေပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှင်းနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှီးကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအကြီးကျကြပါမလဲဒီသူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ယူရီမြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VTV Max စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ ပြုံးမြင့်တန်စားနဲ့ DVD ရုပ်တံကချုပ်နေပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်တည်းတည်ရှိနိုင်ပါတယ်။ Video ကနေလည်းအသက်ရှင်ချုပ်နေပေးသွားမှာဖြစ်ပါတယ်ရှင
်။စမတ်ဖုန်းပေါ်မှာရှင်COVID-19 ကာယရောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာမဲလာပေးမဲ့ပြည်သူတွေဘေးကင်းလုံခြုံစွာမဲပေးနိုင်ရေးကျန်းမာရေးဝန်ကြီးဌာနဘက်ကအထူးစီမံဆောင်ရွက်ထားသလိုပြည်သူတွေဘက်ကလည်းလိုက်နာရမယ့်ကျန်းမာရေးဆိုင်ရာစီမံစည်းကမ်းတွေကိုတတိကြီးကြီးနဲ့လိုက်နာကြဖို့ဆရာဝန်တွေကအကြံပေးတဲ့အကြောင်းစူးစီးတင်ပြပေးကြပါတယ်။လာမယ့်သတင်းပတ်နိုဝင်ဘာလ10ရက်မှာကျင်းပတော့မယ့်2020ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးမှာမဲလာပေးကြမယ့်နိုင်ငံတော်ကမဲဆန္ဒရှင်ပြည်သူတွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ COVID-19 ကူးစက်မှုကာကွယ်ထိန်းချုပ်ရေးလမ်းညွှန်ချက်တွေနဲ့အညီဘေးကင်းလုံခြုံစွာဆန္ဒမဲပေးကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းနေတာပါ။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဘက်က2020ရွေးကောက်ပွဲအတွက်ကျန်းမာရေးဆိုင်ရာအထူးအစီအစဉ်တွေနဲ့စီမံဆောင်ရွက်ထားပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းပြန်ကြားရေးအဖွဲ့ဝင်ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပြပါတယ်။
ပြည်သူတွေလည်းမဲပေးဖို့အတွက်စိတ်လှုပ်ရှားနေမယ်ဆိုတာယုံကြည်ပါတယ်။အဲဒီခါမှာမဲပေးတဲ့အခါမှာ NDL ကင်းစွာနဲ့စနစ်တကျမဲပေးနိုင်ဖို့အစီအစဉ်တွေလည်းလုပ်ထားပါတယ်။အဓိကတော့ mask ထပ်ပေးမယ်ပြုလို့ရှိရင်လက်အိတ်ပေးမယ်ပေါ့နော်။စမ်းစီတဲ့အခါမှာလည်းတယောက်နဲ့တယောက်၆ပေးချဖို့အတွက်ဒါရအစီအစဉ်တွေတကျလုပ်ထားပါတယ်။ဟိုလိုအပ်တဲ့လူအင်အားတွေပို့ပြီးဖြည့်ဆည်းထားတယ်။နောက်တက်နိုင်သမျှနော်။အုပ်စုလိုက်မဖြစ်အောင်တကျဆောင်ရွက်ထားတယ်။ဒီနေရာမှာမဲပေးတဲ့ပြည်သူတွေအနေနဲ့ကလည်းစနစ်တကျရွေးကော်အသတ်မှတ်ထားတဲ့စီကံတိုင်းမဲပေးမယ်။လက်အိတ်ချပြုလို့ရှိရင်လက်သန်းမင်တူအောင်ပါပေါ့နော်။ပို့တန့်စင်နဲ့ပို့တတ်ထားတဲ့အားနဲ့လုပ်ထားတဲ့အမြင်ဖြစ်ပါတယ်။ဒါအပြင်မဲမျိုးမှာတာဝန်ကျတဲ့သူတွေအနေနဲ့လည်းသူတို့လိုအပ်တဲ့နော်သင်ချီရောမတ်ကောကပ်ကောအီပရွန်ကောက်ဝတ်စုံနေတဲ့ဒါဝတ်ဆင်ထားတဲ့အတွက်ကြောင့်မသူတို့စီရတဲ့ကိုယ်ကူးစက်ဖို့မလွယ်ပါဘူ
း။သက်ဆိုင်ရာရက်ကွက်မြို့နယ်တွေကမဲယုံနေအပြင်ကွာရန်တင်းစင်တာတွေဆေးယုံနေမှာမဲပေးကြမဲ့ပြည်သူတွေမဲပေးရမဲ့အဆင့်ကြာမြင့်နိုင်ခြင်းအချိန်တွေကိုလည်းစံမာရေးဝန်ထမ်းအနေနဲ့ရွေးကောက်ပွဲတာဝန်ရှိတဲ့သူတွေကအချိန်ချင်းကြိုတင်လေ့ကျင့်ထားပြီးယောဂပိုးမကူးဆက်ရအောင်ဆောင်ရွက်ထားပါတယ်လို့ဒေါက်တာခင်ခင်ကြီးကဆက်ပြောပြပါတယ်။
အခုချိန်ကကမ္ဘာကပ်ယောဂဖြစ်နေတဲ့အချိန်ဖြစ်တဲ့အမှန်ချိန်မဟုတ်ဘူး။ကျုံတွေးနိုင်တဲ့အချိန်လေးပေါ်မူတည်ပြီးတော့ခါကြတော့ဘယ်လိုဆောင်ရွက်ရမလဲဒီနည်းလမ်းအချင်းကြီးရတယ်ဒါမျိုးတွေလည်းဆွဲထားပြီးဖြစ်ပါတယ်ဒီနေရာမှာကွာရန်တင်းစင်တာမှာမမဲပေးမဲ့လူတွေဆေးရုံမှာလည်းဆေးရုံမှာမဲပေးရမဲ့နည်းလမ်းတွေရှိပါတယ်ဒီမဲပုံရွေးကော်ယူလာမယ်ပြုလို့ရှိရင်ဆက်ဆံရအောင်ဟိုကတောင်းရှိတဲ့သူတွေကဒီမဲပုံယူသွားမယ်ယူသွားပြီးတော့ခါကြတော့သူတို့မဲပေးနိုင်ဖို့လုပ်ပေးမယ် CCTV ရနေဒီချန်တဲ့သူတွေကနေပဲကြည့်နိုင်တယ်ဒီမဲပေးတဲ့ဖြစ်စဉ်ပေါ့နော်
ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အခမဲ့ဖီဘာကလီနစ်ဆေးကတာဝန်ခံဒေါက်တာနိုင်မင်းထွတ်ကလည်းပြည်သူ့ရဲ့ရွေးကောက်ပွဲအတွက်မဲပေးဖို့အပြင်ထွက်ကြမယ်အချိန်ယောဂါမကူးဆက်စေရေးဆောင်ရွက်ဆောင်ရွက်တွေကိုသတိကြီးကြီးထားလိုက်နာကြဖို့သတိပေးပါတယ်
။ကျမရေးချူတော့အကြည့်ရမယ်ဆိုရင်တော့ဒီတတိယဝန်ကြီးကိုတိုတင်မဲ့ကောက်လိုက်တဲ့အတွက်ကြောင့်မို့တတိယဝန်ကြီးမှာအကူဆက်မှုနော်ရတိုင်းတော့အထောက်အယောက်တော့ဆက်ဆက်ပေးနိုင်တယ်ပေါ့။ကျွန်တော်တို့နိုဝင်ဘာ10ရက်နေ့လို့ပြောတယ်။ကျွန်တော်တို့အဓိကမဲပေးရမယ့်နေ့ရပေါ့နော်။အဲဒီနေ့မှာတော့ကျွန်တော်တို့မဲအုံဒီမှာလူစုလူဝေးနဲ့အဓိကမဲအုံမှာတာဝန်ကျမဲ့ဆရာမတွေ၊ volunteer တွေဟာစားတော်နေရင်တော့ဒီတာဝန်ဝန်ကြမ်းပေးရဖြစ်ဖြစ်ပါတယ်လို့နံပါတ်1ချက်ပေးချင်ပါတယ်။မဲလာပေးမဲ့သူတွေကတော့ mask တွေစားတတ်မယ်၊အဲ့အိတ်ဝတ်မယ်၊ဆက်နိုင်မယ်ဆိုရင်သိရှိဆောင်လို့ရတယ်။ဆောင်ရွက်ဆောင်ရွက်လေးလို့ကျွန်တော်တို့လုပ်သွားဖို့လိုအပ်ပါပြန်လာပြီမဲဟိုကပြန်လာပြီဆိုတော့တေချာပါလက်ကိုလုံးဝဆက်ပြာနေတရောင်စစ်တာတေချာတော့စီးဆပ်လိုက်တာတော့အကောင်းဆုံးဖြစ်ပါဘလို့ဖြစ်ဖြစ်မဲသိလက်ဖြစ်ဖြစ်မဲမသိခင်မဲဖြစ်ဖြစ်ကားနာလာပြီဆိုရင်တော့ကားနောက်ကြီးဖြစ်ကြမှာတိုင်ပြင်ဆွေးနွေးကြပါလို့တရားအနေနဲ့ပြန်ပြီးကြပ
ါအခုလိုကျမ်းမာရေးဝန်ထမ်းတွေနဲ့ရွေးကောက်ပွဲတာဝန်ရှိတဲ့သူတွေဘက်ကအတက်နိုင်ဆုံးစနစ်တကျပြင်ဆင်ဆောင်ရွက်နေချိန်မှာပြည်သူတွေကလည်းပူးပေါင်းပါဝင်ကြပါလို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကတိုက်တွန်းပါတယ်
။စီကန်းတွေလိုက်နာမယ်ဆိုလို့ရှိရင်တော့ကျမတို့ရေကောက်ပွဲကြီးလည်းအောင်မြင်ဆောင်ရွက်နိုင်သလိုကျမတို့ယောဂကာကွယ်ထိန်းချုပ်ရေးကိစ္စရပ်တွေလည်းအောင်မြင်မြင်နဲ့လောက်ဆောင်နိုင်တယ်လို့ကျမတို့ထင်မြင်ပါတယ်။ဆိုလိုရင်အသက်အရွယ်ကြီးတဲ့သူတွေနောက်အသက်60အထက်တွေနေမှကျိုးတင်ဆန္ဒမဲ့ပေးတဲ့ကိစ္စတွေလည်းက29ရက်နေ့ကစပြီးတော့လုပ်နိုင်ဖြစ်ပါတယ်။တွေ့တဲ့နိုင်ငံအန္တရာယ်ကလည်းကျိုးတင်တို့ဖယ်ရှားထားပြီးဖြစ်ပါတယ်။ပြည်သူတွေအနေနဲ့အခုရက်ကလည်းဘယ်လောက်မှမကြံတော့ဘူး။လူတက်နိုင်သမျှအန္တရာယ်ရှိတဲ့အပြုမှုတွေအေးမလုပ်ကြပါနဲ့။ရှောင်တင်တာကိုရှောင်မယ်။ဒါဆိုလို့ရှိရင်တော့ငုံပါလာရှိရမှာရုံးမဲ့ရွေးကောက်ပွဲကြီးမှာအောင်မြင်မြင်နဲ့မဲပေးနိုင်မှာဖြစ်သလိုရွေးကောက်ပွဲကြောင့်နောက်ဆက်တွဲယောဂဖြစ်ပွားမှုတွေပိုမဆိုးဝါးပဲနဲ့အချိန်ရလက်ကိုရမှာဖြစ်ပါတယ်
။အခုလက်ရှိမှာတော့မြန်မာနိုင်ငံမှာကူ COVID-19 ကူးစက်မြန်ရောဂါပိုးလူ 9,000 နဲ့ 1,000 ကျော်မှကူးစက်ခံရပြီး COVID ကြောင့်သေဆုံးသူက 1,200 ဝန်းကျင်ထိရှိနေတာပါ 2020 ရွေးကောက်ပွဲအတွက်ကတော့တနိုင်ငံလုံးအတိုင်းအတာနဲ့မဲယုံပေါင်းက 4,100 ဝန်းကျင်ရှိမှဖြစ်ပြီးမဲပေးမဲ့သူပေါင်းကတော့ 38 သန်းကျော်ရှိနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ရှင်ကျွန်မစုမမ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူစီရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဘတ်ဆင် podcast season ကနေစလို့လိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါ COVID-19 ရောဂါဖြစ်ပွားမှုနှုန်းပိုပြီးမြင့်တက်လာလေလေလူတွေကပိုပြီးဆင်းရဲဒုက္ခရောက်လေလေဖြစ်လာနေပါပြီဒီကိစ္စမှာတော့တခြားသူတွေအတွက်အချိန်ငွေနဲ့လုပ်ငန်းတွေကိုပြည့်စက်ဆွလွန်နေကြသူတွေနဲ့တိုးတန်ကတွေ့ဆုံခဲ့ပါတယ်
။တိုးရွက်ကအရင်နဲ့တကယ်လက်ဆင်းရဲတယ်။စပ်ဖြစ်ပြီဆိုရင်ကျွန်တော်ကြည့်ရတာ
။တရက်ခွက်ထဲနေသူချင်းအစားအသောက်တွေဝင်းငှပေးနေတဲ့ရက်ွက်တွင်အဖွဲလေးတစ်ခုကဥလာမိုးဖြစ်ပါတယ်။ဒီဆောင်မှမှလိုအပ်နေတဲ့သူတွေကိုကူညီပေးနေတဲ့ဥလာမိုးအပါအဝင်တခြားတာဝန်ပြည်သူတွေရဲ့အတန်းတွေကိုပါကြားရမှာဖြစ်ပါတယ်။ဒီဆောင်မအပြည့်စုံကိုဒုအတန်သတင်းတော်အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။နေ့စဉ်မနက်7:00နာရီကိုရောက်တိုင်းပိုင်းတရားအရှိတိုင်းသုံးမြင်းဆောင်လေးကွက်တယ်မှာသမင်းယူဖို့စောက်ဆိုင်နေတဲ့လူတန်းရှိကြီးကိုမျက်စိတစ်စုံမြင်တွေ့ရမှာပါ။ဆူညံပွက်လောရိုက်နေတဲ့လူတွေများပြားပေမဲ့အကုန်လုံးညီပါကတဦးနဲ့တဦးနှစ်ပေလောက်ချဲပြီးမြစ်ပေနေတဲ့မက်စ်လေးတွေကိုတတ်ထားကြပါရဲ့။မကြာခဏဆိုသလိုလူချင်းချင်းဖို့အော်နေတဲ့တွေလည်းကြားရပါရဲ့
လူရောင်းဘူးနဲ့လူရောင်းဘူးတယောက်တစ်ယောက်တာ
သမီးသမီးကာယုံရဲ့မိုးကုတ်လေးကဆုံးညံကွန်းညံလေးတွေကိုစူးစီးပြီးတော့ဓာတ်ရင်းလေးတွေကိုဟင်းပေါက်ပြန်ချက်ပြီးတော့လူဒီစောက်ဝင်နေလေးတွေဖြည့်ရှင်းပေးလိုက်တဲ့အချိန်လေးမှာစောက်ဝင်နေရတော့ပြေးလေဒါမှစလောက်ကသာတော့60လောက်တော့ရှိတော့လူ560လောက်တော့ရှိတယ်အဲ့တော့ဖြည့်ချင်းတဲ့ကနောက်မှလူကဘယ်လိုပြေးလာလဲဆိုတော့တနေ့နဲ့တနေ့ကပြာလင်္ကာတဲ့နေရာနေရာနေဘူး300ကျော်လောက်ကိုဖြစ်လာ
တယ်။မိတ္တာနန်းတော်ပရာဟိတအဖွဲ့ကဦးလာမိုးပြောပြတာပါ။သူနဲ့သူတငယ်ချင်း၄ယောက်ပေါင်းပြီးကိုဗစ်ကာလမှာရွက်ွက်တွေကဝင်ငွေနေမိသားစုတွေကိုစားကြရအခမဲ့ဝေပေးဖို့အဖွဲ့လေးတစ်ဖွဲ့ဖွဲ့ထားတာပါ။သူနေတဲ့သုံးမြင်းဆောင်လေးကွက်တစ်ဆိုတာကဗယံ၊လက်သမား၊စိုက်ကဲကယ်ရီဆွဲ၊တန်ချီတန်ခွေ၊စက်ရုံဆင်း၊ညာဆောင်အလုံးလုံးကိုင်နေတဲ့အခြေခံလူဒန်းစားတွေနေကြတဲ့ကျူးကျော်ရွက်ွက်တစ်ခုပါ။ကိုဗစ်ဆက်ဖြစ်ကြရကအလုပ်တွေပိတ်ကုန်တာအပြင်ထွက်လို့မရရတဲ့ကြောင့်စားဝတ်နေရေးခက်ခဲနေတဲ့ရက်ွက်လေးမှာစားဖို့မရှိတော့တဲ့အထိခက်ခဲလာတဲ့မိသားစုတွေဟာသူတို့ချမင်းဝေရဲ့အချိန်ကိုသာစောင့်ဆိုင်းနေကြတာပါသူတို့အဖွဲ့ကမနက်7:00နာရီဝန်းကျင်နဲ့ညနေ4:00ခွဲလောက်မှဝေးတက်ပါတယ
်သူတို့ရက်ွက်ကအရင်နဲ့တကယ်ဆင်းရဲတယ်စပ်ဖြစ်ပြီဆိုလေကကျွန်တော်ကြည့်ရတာအခုဆိုရင်အခုဒုတိယလော်ဒောင်းလောက်ပြီနော်ဒုတိယလော်ဒောင်းတော့ဝင်သွားပြီအဲ့လိုလေတော်တော်ကမဖြစ်မနေရောင်းမနေကိုပြောင်းကျွေးတယ်ဒါပေမဲ့အသားရင်းတော့အလူချင်းကောင်းကောင်းပေါ်လာရင်တော့အသားရင်းလေးတို့ပါတယ်ပပါတယ်ဆုံးတော့ကျတော့ပဲကလန်းရင်းတို့ကြက်ပဲတို့ပဲကလန်းရင်းတော့ပုံပြဖြစ်နေတာပေါ့နော်ဒီနေ့ကိုရောင်းမနေဆိုရင်ကျတော့3သိန်းခွဲလောက်ရှိတယ်အဲ့ဒါလေးကိုပြောင်းကျတော့အရှင်ပြောင်းတော့အလူချင်းတော့ထပ်ရှာပြီးတော့လောက်ကောင်းတော့
ဥလမိုးတို့ကလာယူရဲ့တယောက်ချင်းစီတိုင်းကိုတယောက်စာမဟုတ်ပဲအိမ်ရှိမိသားစုဥရဲ့အကောင်လုံးအတွက်ယူလာတဲ့ဇလုံးရှိပုံနဲ့ခွက်တွေအပြည့်ထည့်ပေးရဖြစ်ပါတယ်။သူတို့ကိုယ်ပိုင်မိသားစုတွေဟာလည်းအစင်မပြေလှရင်မဲ့ရက်ွက်သူရက်ွက်သားတွေကလိုအပ်နေတဲ့မိသားစုအားလုံးကိုကျွေးနိုင်ဖို့အလှူရှင်အခက်ခဲရှိနေပေမဲ့သူတို့စူးစမ်းနေတော့မှာပဲ။ကိုဗစ်ကာလတွင်ယောဂနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေအခက်အခဲတွေစိုးရိမ်မှုတွေကြောက်ရွံ့မှုတွေကိုကြုံနေရပေမဲ့လူတိုင်းလူတိုင်းကတတ်နိုင်တဲ့ဘက်ကအစင်မပြေတဲ့သူတွေကိုကူညီပေးနေတာဟာလည်းကြီးမှုစရာပါ။ကုသရေးပိုင်းမှာလည်းလက်ရှိကုသပေးနေတဲ့ဆရာဝန်တူနာကျူတွေကစေတနာထားပြီးကုသပေးနေကြသလို volunteer ဆရာဝန်တူနာကျူတွေဟာလည်းအများအပြားပါဝင်လာကြပါတယ်။ကျော်ဝချမ်းသာတဲ့သူတွေကငွေကြေးသိမ်းပေါင်းမြောက်များစွာလှူဒန်းကြသလိုအလယ်လက်ရှိသူတွေကလည်းသူတို့တက်နိုင်သလောက်လှူဒန်းလာကြပါတယ်။တနင်္လာပိုင်းလှူနေတဲ့သူတွေကကိုဗစ်ဒုတိယလှိုင်းမှာတိတိတသာအများပြားလာခဲ့ပါတယ်။အဲ့ဒီထဲမှာတော့ရန်ကုန်မြို့စံကြောင်းမြို့နယ်ကမခိုင်မွန်ချိုလည်းအပါအဝင်ပါကိုဗစ်ပထမလှိုင်းတုန်းကဆေးရုံနဲ့ကော်ရန်တီးစင်တာတွေအတွက်လိုအပ်တဲ့ PPE နဲ့မက်တွေကိုအဓိကလှူဒန်းခဲ့တဲ့သူမကဒုတိယလှိုင်းမှာတော့
online ကနေပဲအမျိုးဆုံးသတင်းတွေတက်လာတာပေါ့နော်ဘယ်နေရာမှာတော့ဘယ်သူတွေဒုက္ခရောက်နေကြပြီးအဟိုတလောကဆိုအနည်းချက်ဆုံးဟိုဒီကုန်းစက္ကန့်မှာဆိုရင်ကလေးကိုနှုတ်ဘူးဝယ်မတိုင်နိုင်လို့ပေါ့နော်အဖေကစိတ်ချကြပြီးတော့သူ့ကိုသူတက်တည်သွားတဲ့တည်ကြတယ် အဲ့လိုမျိုးကြီးကြားတဲ့အခါကျတော့ဟိုအမစိတ်ထဲမှာဒီဘက်ကိုပြောင်းထူချင်လာတဲ့စိတ်ပေါ်လာတယ်။ဒီအိမ်အောင်လူတွေကိုပေါ့နော်ပစ္စည်းအကြီးကစားတောက်ကုန်ပေါ့။ဟောဆန်စီစားကျဲဦးလိုရပေါ့နော်။အဲ့လိုမျိုးစားတောက်ကုန်နေတဲ့သူလူရဲ့နေရာမှာအသုံးပြုဖို့တကောကျောင်း900စီပေါ့နော်။အဲ့လိုမျိုးလေးသူအဆင်ပြေတယ်။လက်ရှိမှာအလုပ်ကိုင်ကြီးအဆင်မပြေကြတော့ဘူး။အလုပ်မရှိတဲ့အခါမှာသူ့ရဲ့အနေနဲ့တနေ့စားစားဖို့တာဝနိုင်နိုင်ဖြစ်နေရဲ့ဆိုတဲ့သဘောလေးကြီးအဲ့လိုမျိုးကြီးကြတာတွေ့တယ်
။အရင်ကတယောက်တည်းတက်နေတယ်လို့လူရဲ့ရာကနေသူနဲ့အတူလူဖို့စိတ်ဝင်စားတဲ့နီးစက်ရမိတ်ဆွေတွေရဲ့အလှူတွေကိုလည်းစုစည်းချုပ်ဖို့ကလူပေးနေရဖြစ်ပါရဲ့။သူ့ရဲ့အတွေ့အကြုံရအခုအချိန်မှာအခက်အခဲဖြစ်လို့အကူအညီလိုအပ်နေတဲ့သူအများစုဟာကလေးငယ်မွေးသားရဲ့အမျိုးသမီးတွေဖြစ်တယ်လို့ဆိုပါရဲ့
။အမမြန်မာနိုင်ငံကဒီ local share ကဒီဖြည့်ဝဲအလှူရှင်ပေါ့နော် local donate အရင်များနေတယ်မှာအဲ့လိုတွေ့ရတယ်။ဘာလို့ဆိုတော့ဒီပိုင်းတာဖွဲ့ရင်အများကြီးပေါ်လာတယ်။သူ့ရဲ့တနည်းနည်းလူတွေကလည်းမနေဘူး။ပြီးတော့နောက်ခုဒီအစိုးရကလည်းတကယ်ကိုတခြားနိုင်ငံအနေနဲ့ရှိမယ်ဆိုရင်တော်တော်ကြီးလုပ်ပေးရအစိုးရလို့ပြောလို့ရတယ်။ဟိုအလှူပိုင်းမှာတော့တကယ်လေမြန်မာလူမျိုးကမြန်မာနိုင်ငံကတကယ်အရန်အားရဖို့ကောင်းတယ်။အားရဖို့မကောင်းတာအရှိကံအပိုင်းနဲ့ရှိတာ
။မခိုင်မွန်ချိုကတော့ပတ်စံအပူကုန်မဲ့မလိုအပ်တဲ့ဈေးဝယ်ရာတွေကိုလျှော့ပြီးကိုဗစ်ကာလပြီးဆုံးချိန်ထိတက်နိုင်သလားလှူသွားမယ်လို့ဆိုပြန်ပါတယ်။လိုအပ်နေသူတွေကိုလှူဒန်းတာမျိုးမဟုတ်ပေမဲ့ကိုဗစ်ကာလမှာဈေးဝယ်သူတွေကိုစိတ်ချမ်းသာအောင်ဝန်ဆောင်မှုပေးနေတာကတော့ငါးပစုံရောင်းသူမဝဝဦးဖြစ်ပါတယ်။သူက
၄ချိန်ပြည့်ပြီပေါ့နော်။ပြည့်ပြီလဲအမှန်မဲကျမထည့်ပြီးတာပေါ့နော်။အဲ့လိုမျိုးမှားတဲ့လူကိုစိတ်တိုင်းကြပါအမ။အမ၄ချိန်မီမီအောင်ဆိုတာအမကျမအခုဥပမာအမရဲ့ကျမ1800ကျူလာတယ်ဆိုကျမလမ်းစရိတ်နဲ့ရေခဲကားနဲ့အလုပ်သမားကားနဲ့ဆိုရင်ကျမ2000လောက်ချိန်ရောင်း1200ချိန်ရောင်းနေရတာဒါပေမဲ့ကျမလည်းတို့အချင်းဒီအောင်စားသုံးလူလဲချင်းဒီအောင်ကျမအဲ့လောက်အများကြီးရေးမတည်ဘူး2000ရောက်လို့ရရင်2000ရောက်မယ်မှာ1900ရောက်လို့ရရင်1900ရောက်မယ်ပေါ့နော်နောက်ပြီးတော့ကျမပို့ကားကိုလည်းဒီဆက်ညောင်းမျိုးနဲ့ဟိုဘက်ကြော်ွားတာပဲဒီဆက်ညောင်းမျိုးနဲ့တွင်မဲ့ချပြီးနည်းနည်းများများကျမ1000မယူပါနဲ့ရှင်း1000ကလည်းကျမယူတာမဟုတ်ပါဘူးပို့ပေးတဲ့ကောင်လေးကိုကျမ1000လုံးအပြည့်ဝပေးတာပါသူလဲအချင်းကြီးအောင
်မဟုတ်ပါဘူးလို့ပဲကိုဗစ်ဒုတိယလိုင်းမှာဈေးတင်အများစုကဈေးတင်ရောင်းတာတွေမလောက်ကြတော့သလိုပြည်သူတွေကလည်းကြောက်စိတ်ကြောင့်စားသောက်ကုန်နဲ့ကုန်ပစ္စည်းတွေအလူရက်ဝယ်ရာတွေမလုပ်ကြတော့ပါဘူးဒုတိယလိုင်းဆက်စားခြင်းပထမတစ်ပတ်အတွင်းမှာမတ်ဈေးတွေတိတိတာတက်သွားတာကလွဲ့ရင်အခြေခံစားသောက်ကုန်ဈေးကတော့အနည်းငယ်သာအပြောင်းလဲဖြစ်ခဲ့ပါတယ်အခုတော့ကိုဗစ်ကာကွယ်ရေးအတွက်အရေးကြီးတဲ့မတ်ဈေးဟာလည်းကိုဗစ်မဖြစ်ခင်ကာလကဈေးနှိမ့်နဲ့ပြန်ဝယ်လို့ရနေပါပြီအဲ့လိုပဲကိုဗစ်ကိုတိုက်ထုတ်ဖို့အတွက်မြန်မာပြည်တွင်းကလူသန်းစားအလွှာအလိုက်ပြည်သူတွေမှာကျောင်းလဲလာတဲ့အပြုမှုတွေရှိပါသေးရဲ့ကိုဗစ်လူနာတွေကုသဖို့အေယာဝတီစင်တာအင်းအားစင်တာဖော်ကျူးစင်တာဆိုတာပေါ်လာသလိုနေထိုင်ရေးခက်ခဲနေတဲ့ကုသရေးဘက်ကဆရာဝန်တွေကိုနေထိုင်ဖို့အစီအစဉ်ပေးတဲ့ဟိုတယ်တွေလည်းရှိလာပါရဲ့ဗိုလန်တီယာလုပ်ဖို့ရှောက်လာတင်ပြီးခေါမဲရက်ကိုအစဉ်သင်းစောင့်နေတဲ့မဆကြီးလိုလူငယ်တွေလည်းအများအပြားရှိလာပါရဲ
့အရင်ကတော့အဲ့လိုမျိုးလေတကယ်လိုအပ်နေတကယ်ပေါ်စစ်ချက်နေတဲ့လူတိုင်းနဲ့အထူးဆက်ဆံရတဲ့အပိုင်းတို့ပါတော့နော်အဲ့လိုမျိုးမှလုပ်ချင်တဲ့ဆန္ဒမျိုးတော့ရှိခဲ့တယ်။ဒါပေမဲ့အခုလက်ရှိအနေအထားမှာကျတော့အဲ့လိုမျိုးမရှိတော့ဘူး။ဟိုလိုအပ်တဲ့နေရာမှာလုပ်မယ်ပေါ့နော်။တကယ်လိုအပ်နေတဲ့နေရာကိုတကယ်ကူညီခွင့်ရင်ကိုလည်းကူညီပေးနိုင်တယ်။သူတို့လည်းတကယ်အကျိုးရှိမယ်။တကယ်လည်းလိုအပ်နေတဲ့နေရာအဲ့လိုနေရာမျိုးဆိုလို့ရှိရင်တွားပြီးလုပ်မှာပဲပေါ့နော
်။အခုလိုအဖက်ဖက်ကနိုင်ရင်နိုင်တယ်လို့ပါဝင်လာတဲ့သူတို့အားလုံးရဲ့ရင်ထဲမှာတော့တူညီတဲ့ဆန္ဒကတခုရဲ့ရှိပါရဲ
့ရင်ထဲမှာဘလောက်သိမ့်လိုက်တာလဲလို့ဒီကိုဗစ်ကာလကအောင်မေသာပြီးဆုံးသွားလို့ကျန်းမာရေးတွေဘာတပီတော့ဖြစ်မယ်ဆိုရင်နိုင်ငံတော်ခွင့်ပြုမယ်ဆိုရင်ဟောစီပြီးပြီးတော့ဓာတ်ခွက်တွေမှာခေတော်ကိုစောင့်ပြေးပလိုက်ခြင်းလေးအောင်ဝက်ခံတဲ့အတွက်ဒါကြီးကတော်ကြီးတို့ဒုက္ခရောက်ကြတာအကုန်လုံးကပြည်သူတွေအကုန်တော်ကြီးတို့ဒုက္ခရောက်ကြတာ
ချိန်နေပြန်ကောင်းပြီးတော့ဟိုဒီရောဂါကြီးရဲ့အမြင်ပြပြီးအကုန်လုံးပုံမှန်တိုင်းကျန်လေပတ်အဲ့ဒီကြရတူလေအဆင်ပြေပြင်းတော့ပြင်ရကြပါစေပေါ့အမတော့အလိုပဲဆန္ဒရှိပါတယ်။ကိုဗစ်ညံ့ညံ့ဆုံးပြီးပါစေအညံ့ဆုံးပြီးပါစေပုံလုံးပေါ့နော်လုပ်ငန်းတွေလည်းအကုန်လုံးပဲပတ်အောင်ပေါ့နော်ကိုတယောက်တည်းမဟုတ်ခုနှစ်ယောက်သားမီးကုန်လုံးအဆင်ပြေအောင်ပေါ့အမရဲ့ပြည့်ရမလား။ဒါပြောလို့လဲဆိုအခုကထိတ်ထိတ်တလန့်လန့်နဲ့လုပ်နေရတော့လေ
ကိုဗစ်နဲ့ပတ်သက်ပြီးတော့ကြတော့ညံ့ပြီးနေချင်တာပေါ့နော်။ဒါပြောလို့လဲဆိုတော့အခုအနေထားဟိုဝင်နေနေရပါနဲ့တူလဲဆိုတော့ကိုရီမွေးတဲ့ဒီမွေးတရိစ္ဆာန်လေးတွေပုံစံလိုပုံစံမျိုးအောင်ဖြစ်နေရလေ။ဖေးတန်းတွေကတော့အလုံးရှိမှအလုပ်ကပေါ်ပြီးတော့မှအလုပ်ပတ်ဆိုင်ရတဲ့ခါကျတော့အခုလိုချင်းကြီးတော့ကတော့ကိုရီတော့ကအရန်အထိနာရဲပေါ့
။အခုတင်ဆက်ပေးခဲ့တဲ့စီစဉ်မှုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကပြောလင်းနေပါတယ်။ဒီစီစဉ်မှုတင်ဆက်ပေးခဲ့တာကတော့ဒိုးအတန်သတင်းတော်အေးအောင်၊စာနေနဲ့ဒိုင်ယန်ဂျိမ်းဆိုဖြစ်ပါတယ်။ ဒုသန်တမ်းမဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒုသန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ဗီဒီယိုတွေကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းဒီနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းဆောင်မြော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိတော်မူလို့ဖြစ်ပါစေရှင်။
ကျန်တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိနေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ8:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်မင်္ဂလာပါခင်ဗျာ VOE American အသံမြန်မာပိုင်းအစီအစဉ်ကနေပြီးတော့ဆက်လက်တင်ပြနေပါတယ်2020ရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ရွေးကောက်ပွဲစကားဝိုင်းအစီအစဉ်ကို VOE ကနေပြီးတော့ပတ်စဉ်တက်ဆက်ပေးနေရမှာဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့ဥပဒေပြုလွှတ်တော်တွေရဲ့အခမ်းအနားဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ Channel FFE သတင်းဌာနရဲ့ Editor ကိုမှုတက်ကနေပြီးတော့စီစဉ်တင်ဆက်ပေးထားပါတယ
်။မင်္ဂလာပါခင်ဗျာ။ပတ်စဉ်တင်ဆက်ပေးနေတာဖြစ်တဲ့2020ရွေးကောက်ပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့ဥပဒေပြုလွှတ်တော်များရဲ့အခမ်းအနားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာပါ။အပေါ်ဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားကြတဲ့သူတွေလည်းရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့ဝိသဒီမိုကရေစီဖွဲ့ချုပ်ကိုပူဇော်ပြုပြီးတော့ရန်ကုန်မြို့နယ်ပြည်သူ့တော်ကိုယ်တော်လောင်းအဖြစ်ဝင်ရောက်ရွေးချယ်ခံတဲ့ဒေါ်စင်မအောင်ဖြစ်ပါတယ်ဒီအောင်ဦးကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုပူဇော်ပြုပြီးတော့မရပူရာမြို့နယ်ပြည်သူ့တော်ကိုယ်တော်လောင်းအဖြစ်ဝင်ရောက်ရွေးချယ်ခံတဲ့ဦးသိန်းထွန်းဦးဖြစ်ပါတယ်ရှင်းဝိသဒီမိုကရေစီဖွဲ့ချုပ်ကိုပူဇော်ပြုပြီးတော့ပြည်သူ့တော်ကိုယ်တော်လောင်းအဖြစ်ဝင်ရောက်ရွေးချယ်ခံတဲ့ဆိုင်းအောင်ရန်ဖြစ်ပါတယ်ကျွန်တော်ဒီဆွေးနွေးမဲ့ကြောင်းရတာဒီ2020ရွေးကောက်ပွဲနဲ့ဥပဒေပြုလွှတ်တော်များရဲ့ခန့်ကန့်တာဆိုတဲ့ခေါင်းစဉ်နဲ့ဖြစ်ပါတယ်အဲ့တော့ပေါ်ဆွေးနွေးမဲ့သူတွေအားလုံးကဒီ2020ရွေးကောက်ပွဲကိုပေါင်းချင်းပြိုင်ပြီးတော့မှလွှတ်တော်ရဲ့ခန့်ကန့်တာကိုပေါ်ဖို့စူးစမ်းနေတဲ့သူတွေလည်းဖြစ်ပါတယ်အဲ့တော့ဒီဆွေးနွေးပွဲမှာကျွန်တော်လွှတ်တော်ရဲ့ဥပဒေပြုခန့်ကန့်တာရဲ့ပြင်လာမဲ့လွှတ်တော်တက်တန်းမှာဘယ်လိုဥပဒေတွေပြင်ဆင်ပြဋ္ဌာန်းကြမယ်ဘယ်လိုကြောင်းလဲပေါ်ဆောင်ကြမယ်ဆိုတဲ့ကြောင်းရတဲ့ဆွေးနွေးမှုရှိပါတယ်အဲ့တော့ကျွန်တော်ရင်တော့အရင်ဆုံးတော့ကျွန်တော်စပြီးတော့မေးချင်တာကဒီအရှင်မနိုင်ငံကြီးဖြစ်စဉ်မှာလွတ်တော်ရဲ့အခမ်းအနားကဘလောက်ရေးပါတဲ့နေရာမှာရှိနေတယ်ပေါ့ဆိုတော့လွတ်တော်ကနေပြီးတော့မှအစိုးရကိုပြန်လည်ထိန်းချုပ်မှုလုပ်တဲ့လုပ်ငန်းစဉ်တွေကိုဘလောက်ထိလုံဆောင်နိုင်တာရှိတယ်လဲဒီလွတ်တော်တွေကနေပြီးတော့နိုင်ငံသားခွင့်ရေးတွေနောက်တစ်ခါနိုင်ငံရေးကြောင်းလဲတွေနဲ့ပတ်သက်ပြီးတော့ဥပဒေပြဋ္ဌာန်းမှုတွေကိုဘလို့လုံဆောင်တာမျိုးရှိတယ်ပေါ့ဒါကိုစပြီးဆွေးနွေးပေးနေတယ်ခင်ဗျာအရင်တော့ကျွန်တော်စပြီးတော့မှမက်တင်မောင်အောင်ကိုဆွေးနွေးဖို့ဖိတ်ခေါ်တင်ပါတယ်မက်တင်မောင်အောင်စပြီးဆွေးနွေးပေးပါဦ
းဟုတ်ကဲ့ဟုတ်ကဲ့ဟုတ်မင်္ဂလာပါအခုကျမရဲ့ဒီ9နှစ်တာအတွေ့အကြုံပေါ့နော်2015နေပြီးတော့အခုလက်ရှိအနေနဲ့ဒီအတွေ့အကြုံရတော့တော်တော်ဆိုတာကခုနဒီမန္တန်ကြီး3ရက်လို့ဆိုကြတာပေါ့လေစမုတ်ပြည်စနစ်ကိုသွားတဲ့အခါမှာအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးမှာဥပဒေပြုရေးမန္တန်လို့ပြောကြပါတယ်တော်တော်လည်းပဲဥပဒေပြုရေးမန္တန်လို့ပြောပေမဲ့လည်းသူ့ရဲ့တာဝန်ကဥပဒေကြီးပဲပြုနေရတာမျိုးမဟုတ်ဘဲနဲ့ check and balance ဆိုတဲ့အပြန်နဲ့ဒီထိန်းချောင်းတဲ့သဘောတရားလည်းပါရပါတယ်ပေါ့နော်ပါပါတယ်ဆိုတော့အဲ့ဒီမှာဘလို့နည်းနဲ့ထိန်းချောင်းကြလဲဆိုတဲ့ခါကြတော့မိကုန်းနဲ့မေးတာအဆိုရတင်တာကာစီတီတွေပေါ့နော်ပြီးလို့ရှိရင်ဒီမဲဆန္ဒနယ်မှာပြန်ပြီးတော့ constituent service လို့ခေါ်တာပေါ့နော်ဒီခုနပြောတဲ့ကိုယ်မဲဆန္ဒနယ်မှာပြန်ပြီးတော့ဝန်ဆောင်မှုပေးတာဒီအပိုင်းတွေပေါ့နော်ဆိုတော့အဓိကကတော့တာဝန်၄ရက်ရှိတယ်လို့ဒီမှာတွေ့ကြုံရမြင်ပါတယ်ခုနပြောတဲ့ constituent service ပေးတယ်ခုနပြောတဲ့တည်သူလူထုရဲ့အတန်ကိုဥသားပြုရယ်ဥသားပြုရဲ့အခါမှာမိကုန်းနဲ့မိကျင်းအဖြစ်အစိုးရမှဝင်ရောက်ဆွေးနွေးခြင်းအဖြစ်အဲကျွန်တော်တို့ဥသားပြုလို့ရတယ်ထို့အတူခုနဥပဒေပြုရေးပေါ့ဥပဒေပြုရေးကြတော့ကျွန်တော်တို့ပြည်သူ့လွတ်တော်ဆိုတော့ပြည်အောင်စုလွတ်တော်ထဲမှာပါဝင်နေတဲ့အတွက်ပြည်အောင်စုတစ်ခုလုံးနဲ့ပတ်သက်တဲ့အခြေခံဥပဒေရပေးထားတဲ့ဥပဒေတွေကိုပြုကြရတာဖြစ်ပါတယ်ဆိုတော့ဥပဒေကိုပြုတယ်အစ်စ်ပြုတယ်ရေးဆွဲတာတွေလည်းရှိတယ်ထို့အတူပြင်ဆင်တာတွေလည်းရှိတယ်ပေါ့နော်ပြင်ဆင်တယ်အစ်စ်ရေးဆွဲတယ်ဒီဘက်အနေနဲ့သွားတဲ့အနေအထား ဖြစ်ပါတယ်ဖြစ်တော့ခုနပြောတဲ့ဥပဒေပြည်ရေးအနေထားကဘယ်လိုရှိတယ်လဲလို့ကြောက်မယ်ဆိုရင်ခေတ်စနစ်နဲ့လိုင်းလျောညီထွေအောင်လို့သွားကြတာမျိုးတော့ရှိပါတယ်နောက်ပြီးအခါကျတော့နိုင်ငံရေးအရာတို့အဲ့လိုပြုပြင်ကြောင်းလဲလိုက်ရတယ်နိုင်ငံရေးစနစ်ကလည်းကြောင်းလဲနေတာဟုတ်ဆိုတဲ့အခါကျတော့အရင်တုန်းကရှိခဲ့တဲ့ဥပဒေတွေရှိပါတယ်တို့ဥပဒေတော်ရကော်မတီဆိုဥပဒေပေါင်းရှာနဲ့ချီပြီးတော့ review လုပ်ဖို့ဆိုပြီးတော့ assignment ရှိတယ်ပေါ့နော်သို့တော်လည်းပဲဒီ assignment တွေကကြတော့တို့အကုန်လုံးကိုဆောင်ရွက်နိုင်ခြင်းမရှိသေးဘူးတချို့အရေးကြီးတဲ့ priority ပေါ့ပြောရလို့ရှိရင်တော့အစိုးရရဲ့သွားနေတဲ့အထူးအဖြစ်နိုင်ငံပါတီရဲ့သွားနေတဲ့ priority ပြီးလို့ရှိရင်တခြားခုနပြောတဲ့ပါတီရဲ့ priority ပေါ့ဒီဟာတွေပေါ်မှာချိန်ဆပြီးတော့ပြင်ကြပြုကြရတာဖြစ်ပါတယ်ဆိုတော့တချို့ဟာတွေဆိုလို့ရှိရင်ကျွန်တော်တို့ကြောင်းလဲနိုင်တယ်ဥပမာဆိုလို့ရှိရင်အဲ့ဒီလိုအမျိုးပေါ့ဒီလက်ကအုပ်ချုပ်ရေးမှုဥပဒေကိုတချို့ကျင်ပြီးတော့ခုနပြောတဲ့အဲဇင်းပေါ့နော်ဒီလိုကိစ္စမျိုးတွေကျမတို့တွားခဲ့တာရှိရဲအဲနောက်ပြီးတော့ခါကြတော့အစ်စ်ဥပဒေတွေဆိုလို့ရှိရင်လည်းမှာကလေးတငယ်အခွင့်အရေးဆိုင်ရာဥပဒေတွေလို့ဒါမျိုးတွေတွားခဲ့တာရှိရဲစီးပွားရေးနဲ့ပတ်သက်လို့ရှိလို့ရှိရင်လည်းခုနရင်းနှီးနှုတ်နယ်မှုဥပဒေကိုကျမတို့နှစ်ခုပေါင်းပြီးတော့ပြန်ပြီးတော့ပြင်ဆင်ခဲ့တဲ့အနေအထားမျိုးတွေရှိပါတယ
်ဆိုတော့ကျွန်တော်ဒီနေရာမှာကိုဟာစွိုင်းအောင်လည်းကိုကျွန်တော်မေးချင်တာရှိပါတယ်ဆိုတော့ဒီတိုင်းသားတွေရဲ့ခံကဏ္ဍပေါ့တိုင်းသားတွေကတိုင်းသားတွေနဲ့ပေါ့ဒီလွတ်တော်ကဲဥပဒေလုံငန်းစဉ်ကဒီတိုင်းသားတွေပေါ်မှာဘယ်လိုကျိုးတက်ရမှုရှိနေလဲပေါ့လက်ရှိအခြေလက်ရှိနိုင်ငံရေးအခြေအနေမှာတိုင်းသားတွေတော့ဒီလက်ဒီလွတ်တော်ဥပဒေလမ်းကြောင်းကနေပြီးတော့မှတိုင်းသားရဲ့ခံခံနာကိုဘယ်လောက်ထိအမြင်တွေ့နေရတာရှိလဲဒါလေးကိုပြောပြသေးတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီတိုင်းသားအနေနဲ့တိုင်းသားပါတီများအနေနဲ့တော်လကောင်းကျွန်တော်တို့တိုင်းသားညီမျှဒေသတွေတော်လကောင်းဒီကျွန်တော်ရွေးကောက်ပွဲပြီးတော့ဥပဒေပြူရေးလွှတ်တော်ဆိုတဲ့အခန်းကဏ္ဍမှာလွှတ်တော်ကိုယ်စားလှယ်များကခုနလိုပဲဥပဒေပြူရေးလုပ်ရမယ်ပြီးတော့ check and balance လုပ်ရအောင်အဲ့ဒါကကျွန်တော်လွှတ်တော်ရဲ့တာဝန်နောက်တစ်ခုကပြည်သူလူထုတွေ့ဆုံပြည်သူလူထုကွန်းစင်းမယ်နေမြေကွန်းစင်းပြီးတော့ဒီဥပဒေပြူရေးမှာပြည်သူလူထုနဲ့တထက်တဲကြသလားဒီဥပဒေတွေပေါ့နော်ကျွန်တော်ဥပဒေနဲ့မကိုက်ညီရင်ဒါတွေကိုဖွဲ့စည်းပုံအခြေခံဥပဒေရဆရာတည့်ရဲ့လုပ်ပြတ်ထန်းခွန့်ပေးတဲ့ပြည်တော်စုဖြစ်တော်ကပြတ်ထန်းခွန့်ပေးထားတဲ့ဟာကတိုင်းသားနေမျိုးတွေအတွက်တော့ကိုက်ညီသလားမကိုက်ညီရင်ဒါတွေကိုကျွန်တော်ချိန်ထိုးပြီးတော့အစိုးတင်တွင်းရမယ်ဥပဒေပြန်လည်ပြီးတော့ပြုပြင်ပေးရမယ်ဒါကျွန်တော်တော်တော်များလက်ရှိအနေထားအရဆရာတိရဲ့ပြည်တော်စုဖြစ်တော်ကပြတ်ထန်းထားတဲ့ဥပဒေတော်တော်များများကတိုင်းသားနေမျိုးတွေအတွက်တော့မကိုက်ညီဒါကြီးအများကြီးရှိပါတယ်ဒီအခြေအနေတွေကိုကျွန်တော်တိုင်းသားတွေကတော်တော်လေးကိုလိုက်ညှိဖို့ကအရန်ခက်ခဲပါတယ်နောက်တစ်ခုကကျွန်တော်ဒီဥပဒေပြူရေးမှာပြည်တော်စုလွတ်တော်မှာဥပဒေပြူရေးကျွန်တော်သုံးသက်ကြည့်ရတယ်လို့ပေါ့နော်ရန်ကုန်မန္တလေးပဲခူးတို့ကိုအခြေခံပြီးတော့ဒီလူမှုအတိုင်းဝိုင်းရဲ့ဒီလူနေမှုရဲ့စီးပွားရေးကိုအခြေခံပြီးတော့တော်တော်များများဥပဒေပြူတာဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တိုင်းသားတွေအတွက်တခါလေကျတော့ကိုက်ညီမှုမရှိဘူးဒါကိုကျွန်တော်ချိန်ထိုးခြင်းနဲ့ကျွန်တော်လက်ရှိမှာတော့ပြည်နယ်လွတ်တော်ဆိုတော့ကျွန်တော်ပြည်နယ်လွတ်တော်မှာဥပဒေပြဋ္ဌာန်းခွင့်ကလည်း41ချက်ပဲရှိသေးဆိုတော့ကျွန်တော်ဒီဆရာညရဲ့လုတ်ပိုင်ခွင့်ကလည်းနည်းနည်းလေးဆိုတော့ကျွန်တော်ဒီဟာလည်းတိတိယောက်ယောက်ပေါ့နော်တိုင်းသားတွေတော့ကိုပြည်နယ်မှာလည်းကောင်းကောင်းမွန်မွန်ဟိုမလုပ်နိုင်ဘူးအဲ့ဒါကြောင့်ကျွန်တော်ဥပဒေပြူရေးအခန်းကဏ္ဍမှာတိုင်းသားဒီရင်ကိုက်ညီတဲ့ပြည်အောင်စုလွတ်တော်မှာဒါယူချိန်ထိုးပြီးတော့ဥပဒေပြုဖို့လိုပါလိမ့်မယ်ကျွန်တော်တုံ့တက်ချင်ပါ
ဆိုတော့ဟုတ်ကဲ့အငယ်ဦးသိန်းတို့ကတော့အလှည့်ပေးကြတယ်ဗျာဒီစွတ်တော်ရဲ့ဥပဒေပြူရေးအပြင်ဒီဆိုးရွားကိုပြန်လည်ထိန်းချုပ်မှုဘိုင်းကိုဘယ်လိုသုံးသပ်ချင်တာလို့ရှိလဲပေါ့ဟိုနောက်တစ်ခါဒီဆိုးရွားကိုပြန်လည်ထိန်းချုပ်တဲ့နေရာမှာစွတ်တော်ရဲ့ခံခံနာကဟိုဘယ်လောက်ထိရှိနေတယ်ဘယ်လောက်ထိအသက်ဝင်မှုရှိနေတယ်ဒါကိုလည်းပြောပေးသေးတယ်ဗျာဟိုအငယ်ဦးသိန်းတို့တစ်ချက်တော့ဆွေးနွေးပေးပါအောင်ဒီလိုပါ
ကျွန်တော်တို့ဆိုးပိုင်းကဆွေးနွေးသွားတာရှိပါတယ်စွတ်တော်ရဲ့ခံနာကြီးပေါ့နော်ဟို၄ခုဆိုပြီးတော့ပြောသွားတာရှိပါတယ်ကျွန်တော်နားလည်တာကတော့ကျွန်တော်မိကုန်းနဲ့အစိုးရဥပဒေပြူရေးတဲ့အဖြစ်တော်တော်မှာအစိုးရကို balance လုပ်နိုင်တဲ့ဟာက plan နည်းနဲ့ budget ရှိပါလိမ့်မယ်။နော်ဒီ plan နည်းနဲ့ budget ဟာနှစ်သိင်းကျွန်တော်တို့လွတ်တော်ပြည်တော်လွတ်တော်ကိုတင်ရပါတယ်။အဲ့လိုပြည်တော်လွတ်တော်တင်လာတဲ့အခါမှာပြည်တော်လွတ်တော်ကြီးမှာပဲဆွေးနွေးရတဲ့ဥပဒေပြန်ဖြစ်ပါလိမ့်။နော်အဒီအားဒီအစိုးရကို balance လုပ်ရတဲ့ဟာပါကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်စတိတ်ကကြီးမှာဥပဒေပြူရေးအုပ်ချုပ်ရေးတရားစီရင်မနက်ဤသုံးရက်ကိုတနင်္ဂနွေပိုင်းခြားဖို့ဝင်ကျင်းဆုံးပြီးတော့ပြန်လည်ထင်းချောင်းမှုသွားတယ်ဆိုတာဒါအခြေခံမှုပါ။ဒါကြောင့်လို့ဒီလွတ်တော်ကြီးကိုကြည့်မယ်ဆိုလို့ရှိရင်လွတ်တော်ကြီးကဥပဒေပြုတယ်။အဲ့ဒီပြုပြီးသားဥပဒေကိုနိုင်ငံတော်သမ္မတထံကိုပေးပို့လိုက်ရင်နိုင်ငံတော်သမ္မတကသဘောထားမှတ်ချက်နဲ့ပြန်ကြလာတဲ့ဟာကိုလွတ်တော်ကသဘောတူလို့လည်းရတယ်မတူလို့လည်းရတယ်။အဲ့ဒီဒုတိယချက်ကျွန်တော်ပြန်ပို့လိုက်တဲ့သမ္မတထံကိုပြန်ပို့လိုက်တဲ့ဟာဒီသမ္မတကလက်မှတ်မရေးထိုးဘူးဆိုရင်ခုနှစ်ရက်နေလို့ရှိရင်ဒီဥပဒေဟာလိုလျောက်အစ်ချစ်တယ်ဆိုတာကိုကျွန်တော်နားလည်သဘောပေါက်ပါတယ် နော်အဲ့ဒါဒီတော့ကကျွန်တော်တို့ကဥပဒေပြုရေးမှာတကယ်ကိုအာဏာအမြင့်ဆုံးကလွတ်တော်ကြီးဒီကျွန်တော်ဒီမိုကရေစီနီလန်းရောက်တော်တော်လေးအားကောင်းတယ်ဆိုတဲ့အနေထားသွားတွေ့ရပါတယ်သွားတွေ့ရပါတယ်ဒီတော့ကျွန်တော်ဆိုလိုချင်တာကအဲ့ဒီလိုဟာမျိုးကိုလွတ်တော်ကြီးမှာဥပဒေပြုရေးကိုပြပြပြင်းပေးထားပါလေနဲ့တဦးတယောက်တော့သူကအကောင်လုံးကဥပဒေပြည်ရောအုပ်ချုပ်ရောတရားစီရင်ရောချုပ်ကင်လိုက်လို့ရှင်တော့အဲ့ဒါဒီဒီမိုကရေစီမဟုတ်တော့။နော်ဒီမိုကရေစီမဟုတ်တော့ဘူး။ဒါကြောင့်မလို့ကျွန်တော်တို့ပြည်သူတွေကရွေးချယ်ကြတဲ့နေရာမှာဘယ်လန့်ဖြစ်ဖို့ညံ့တာတာရွေးချယ်ဖို့လိုလိမ့်မယ်လို့ဒီအချက်ကိုကျွန်တော်ပြောနေတယ်။ပါတီတစ်ခုတည်းကို link site ပေးလိုက်လို့ရှင်သူကဘာဖြစ်တယ်လဲဆိုလို့ရှိရင်တဦးတယောက်ထဲကနေပြီးတော့အဲ့ဒီအာဏာကြီးတုံးယောက်ကိုချုပ်ကင်လိုက်လို့ရှင်အာဏာရှင်ဘက်ကရောက်သွားမှာကိုကျွန်တော်စူးရိမ်ပါတယ်။ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေနဲ့လည်းမကိုက်နိုင်ပါဘူး။ဒါကြောင့်လို့ရှေ့ရောက်ဖို့ဆိုလို့ရှိရင်တပါတီတစ်ခုတည်းကနိုင်ရပြီမလို့တကယ်ကိုအုပ်ချုပ်ပိုင်းသွားရင်လည်းကိုယ့်ရဲ့အုပ်ချုပ်ပိုင်းအစ်ဆောက်ပြည်ပြည်လုပ်ပါဥပဒေပြည်ပြည်ပိုင်းဆိုရင်လည်းဥပဒေပြည်ပြည်ပိုင်းကိုပြည်ပြည်လုပ်ပါပြီးတော့မှဆွေးနွေးသင့်တဲ့ဟောင်းတရားဝင်ဆွေးနွေးရဆိုလို့ရှိရင်တော့ဘယ်လန့်ကိုပို့ပြီးတော့ပြည်ပြန်ပါလိမ့်မယ်လို့ကျွန်တော်အနေနဲ့ဆွေးနွေးတင်ကြရပါတယ်ဒါကြောင့်ကျွန်တော်ဟုတ်ကဲ့ဆက်ပြီးပါရပါတယ်ခင
်ဗျာ
ဒီမိုကရေစီနီလန်တကျသွားမယ်ဆိုလို့ရှိရင်တော့မိမိတို့ရဲ့ကြာရကဏ္ဍတွေကအဲ့ဒီကဏ္ဍလိုက်ကိုတောင်းဝန်ကြည်ကြမှာအဲ့ဒီကဏ္ဍလေးကိုမှုသာဝါဒမပါတော့တကယ်ကိုကိုယ့်ရဲ့လုံပိုင်ခွင့်နဲ့အမိဆောင်ရွက်ကြမယ်ဆိုရင်တော့ဒီမိုကရေစီဟာစစ်ဆက်ပြီးတော့ဘယ်အညီညီနဲ့အပြိုင်နဲ့ဖြတ်သွားနိုင်တယ်လို့ဒီလိုကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီနေရာမှာမက်ဆေ့မောင်းနည်းနည်းလေးပြီးတော့မှဖြည့်မိကြတာရှိပါတယ်ဆိုတော့ဒီဥသိမ်းလုံးဆွေးနွေးထားတဲ့အချိန်မှာလေဒီဆွေးရတဲ့ဒီတွတ်တော်လေးပြန်လည်ချင်းကြောင်းတဲ့အပိုင်းပါတယ်ဒီပါလဲဒီအားနည်းချက်တွေရှိတယ်ဆိုရဲဟိုတဘောပြောပါတာရှိတယ်ပေါ့နော်ဆိုတော့ဒါကဒီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာဒီအားနည်းချက်များဖြစ်နေတာပေါ့နော်ဟိုဒီဘောမောဘယ်လိုသုံးသပ်ချင်တာမျိုးရှိနေလဲမသိမအောင်ကျွန်တော်ပြန်ဆွေးနွေးပေးပါဦးပြီးတော့
တကယ်တကယ်ကြတော့ဗျာဒီဥပဒေပြည်မှန်တန်ရအခုကျမတို့အတွေ့အကြုံရဆိုလို့အဓိကတော့တွတ်တော်မှာနော်ဒီကျမတို့ကဒီအခြေခံဥပဒေရပေးထားချက်တွေရပဲသွားနေရတာအခုကလေအခုကသွားနေကြတယ်ဆိုတော့ဒီဟာကိုကြော်လို့ရှိရင်ဒါကဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ဘယ်သူမှချိုးဖောက်လို့မရဘူးချိုးဖောက်ရင်ဒါကွန်စတီကျူရှင်နယ်ကုတ်ကိုတိုင်ပလိုက်လို့ရတယ်ဟိုတရားဆွဲပလိုက်လို့ရတယ်ပေါ့နော်ဆိုတော့ပြောရမယ်ဆိုအခုကျွန်တော်တို့လွတ်တော်အတွေ့အကြုံရဒီလိုသွားမယ်ဆိုလို့ရှိရင်ဥမာလက်ရှိကတော့ဟိုဥပဒေဥစ္စာမျိုးသားလွတ်တော်ရောပြည်သူလွတ်တော်ရောဒီလွတ်တော်တိုင်းမှာနော်ဖွဲ့စည်းပုံအခြေခံဥပဒေရောပေးထားတယ်လွတ်တော်ဥပဒေရောပေးထားတယ် standing committee တွေရှိတယ်ဥပဒေကြမ်းကော်မတီတွေကအခရာပဲလို့တော့လို့တော့ဒီသူလို့တော့မှာဥပဒေကြမ်းကော်မတီအဲ့ဒီမှာတွားညင်းကြရတာပဲကျမတို့ကခုပါတီတစ်ခုတည်းချင်းချင်းနဲ့ကျမတို့ညင်းကြရတာပဲဟိုပြောရမယ်ဆိုလို့ရှိရင်တခါတခါကျမတို့ရှုံးခဲ့တာတွေလည်းရှိတယ်တခါတခါကြောက်လို့ရှိရင်လည်းအပြင်းပေးခဲ့တာတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒါဒီ process တိုင်းကျမတို့တွားခဲ့ကြတယ်ငယ်လို့အမျိုးသားလို့တော့ ਨੇ ဒီသူလို့တော့မှာဒီဥပဒေကိုဟိုအတိမကျနိုင်လို့သားလို့တော့ ਨੇ ဒီသူလို့တော့ ਨੇ သဘောထားကွဲလွဲမယ်ဆိုရင်ဒီတော်သူလို့တော့ကဒီပြည့်ချက်ယူကြရမယ်ဆိုတာလေဒါကဟိုအခြေခံဥပဒေရေးပေးထားချက်ဒီပေးထားချက်ဒီ process ကိုဘယ်သူမှကြော်ပြီးတော့လုံးလို့မရဘူးဘယ်သူတူတူယောက်ကမှကြော်ပြီးတော့လုံးလို့မရဘူးဆိုတော့ဒါကကျမတို့အတွေ့အကြုံပဲဒီဟာကိုကြော်လို့ကိုမရဘူးကြော်ကြည့်ရင်ကြော်လို့မရဘူးကျမမြင်တာတော့ဒီအတွေ့အကြုံရရောကျမအမြင်ရောဒီတိုင်းပဲကျမတို့မြင်ပါ
Okay okay ဆိုတော့ကျွန်တော်ဒီ slide အောင်လည်းကိုမေးချင်တာကဒီ new dollar လွတ်တော်နဲ့ဒီပြည်သူလွတ်တော်ရဲ့ခိုင်းကဏ္ဍပေါ့ဆိုတိုင်းလိုက်တော့များဝေဖန်ကြတာကဒီမြို့သားလွတ်တော်နဲ့ပြည်သူလွတ်တော်ဒီနှစ်ခုကဒီပြည်အောင်စစ်လွတ်တော်မှာရှင်းလာပြီဆိုလို့ရှိရင်ဒီတိုင်းသားတွေများစုပါတယ်မြို့သားလွတ်တော်ရဲ့အဆိုတွေကရှုံးမဲ့လားလားပုံများတယ်ဆိုပြီးဒီစာချက်တွေလည်းရှိပါတယ်ဒီလိုပြောကြဆိုကြရလည်းရှိပါတယ်ဆိုတော့ဒီတိုင်းသားတွေအနေနဲ့ဒီတိုင်းသားတွေရဲ့ခိုင်းကဏ္ဍကဒီပြည်အောင်စစ်လွတ်တော်မှာပို့ပြီးတော့ဟိုညှင့်တင်ဖို့ဆိုလို့ရှိရင်ဟိုဘာတွေလုပ်ဆောင်ဖို့လိုမလဲဗောနတိုင်းသားတွေအနေနဲ့ဘယ်လိုမျှော်မှန်းချက်တွေရှိတယ်ဗောဒီပြည်အောင်စစ်လွတ်တော်နဲ့ပတ်သက်ပြီးတော့ဆိုတော့ဒါကိုဆွေးနွေးပြနေချင်ပါတယ်ခင်ဗျာ
ကျွန်တော်တို့တိုင်းနာအနေနဲ့ပေါ့ဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာပေးထားတဲ့တာဝန်ကအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်ပြည်သူလွှတ်တော်ကတော့ကျွန်တော်တိုင်းနာအနေထားရတော့သူတို့ပြည်သူလွှတ်တော်ကဒီဟိုဗမာတိုင်းသားတွေအများစုကမြို့နယ်ကလည်းများတယ်ဆိုတော့ပေါ့နော်ကျွန်တော်ဗမာတိုင်းသားတွေမဟုတ်တဲ့တိုင်းသားတွေကတော့ခုနလိုမျိုးပဲအမျိုးသားလွှတ်တော်မှာကျွန်တော်ကချင်းပြည်နယ်ဆိုတော့၁၂ဦးပဲရတယ်ဆိုတော့ဘာပဲတင်ပြကျွန်တော်တို့တတ်ဘယ်လိုပဲဖြစ်ပြည်ထောင်စုမှာလည်းဆွေးနွေးလို့လည်းအဆင်မပြေဘူးအမျိုးသားလွတ်တော်ပြည်သူလွတ်တော်မှာလည်းကျွန်တော်အမြဲတမ်းချုံးနေနေရမှာပဲခုနဒီဥပဒေကြမ်းမှာလည်းကျွန်တော်ခုနလိုပဲဆွေးနွေးရင်လည်းတခါလေကြတော့အများစုကဥပမာဖွဲ့စည်းပုံပြင်ဆင်ရေးမှာလည်း45ဦးကော်မတီကဟိုပါတီတစ်ခုကအင်အားများနေရင်တော့ဘယ်လိုပဲငင်းငင်းဘယ်လိုပဲတင်ပြတင်ပြတိုင်းသားပါတီတွေတွတ်တော့ပေါ့နော်ဒါအမြဲတမ်းချုံးနေမှာပဲ ဒါပေမဲ့ကျွန်တော်တို့ကဒီဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့အကစုပေါင်းညီညွတ်ဥပပေါင်းဆောင်ရွက်ဖို့ပဲဒါကိုအတိပယ်ကိုကျွန်တော်တော်တော်များများလိမ့်လာရတယ်လို့ပေါ့နော်ဒီ2008အခြေခံဥပဒေကဥပပေါင်းဆောင်ရွက်ဖို့ပဲဆိုတဲ့ဟာမျိုးပဲတိတ်ပယ်ကျွန်တော်ကတော့ရပါတယ်အဲ့ဒါကြောင့်ဒီဟာဟိုတိုင်းတာတော်လကောင်ဒီတခြားဒီမြေပြတ်မှာရှိတဲ့ဒီမှမှာရှိတဲ့အခြေခံနဲ့ပါတီတီတော်လကောင်ကျွန်တော်ဥပပေါင်းဆောင်ရွက်ပြီးတော့တမတော်အခန်းကဏ္ဍတော်လကောင်ဘယ်ပါတီပဲဘယ်လူမျိုးဘယ်ဒိုင်းတာဖြစ်ဖြစ်ကျွန်တော်ပူပေါင်းဆောင်ရွက်ဖို့ပဲအဓိကဒါမှကျွန်တော်ထိရောက်မှာဖြစ်ပါတယ်လက်ရှိအနေအထားရတော့ကျွန်တော်ဒိုင်းတာပါတီတွေကတော့အများနဲ့အမျိုးသားမှလည်းရှုံးမှာပဲဒီတောင်စုလွတ်တော်မှလည်းရှုံးမှာပဲဒီလူလွတ်တော်မှလည်းရှုံးမှာပဲဒီဖွဲ့စည်းပုံအခြေခံဥပဒေကအတိပယ်ကတော့ပူပေါင်းဆောင်ရွက်ဖို့ပဲဆိုတဲ့ဟာကိုကျွန်တော်အတိပယ်ရပါတယ်
ဟုတ်ကဲ့ကျွန်တော်ဒီဒုတိယပိုင်းဆက်သွားကြရအောင်ဒုတိယပိုင်းကတော့ခုနဒီကုလားဆိုင်းလိုင်းအောင်လည်းဆွေးနွေးရတယ်လို့ပဲဒီတိုင်းလိုင်းနဲ့မြူသားလွတ်တော်မှာအများအနည်းစုပဲရတယ်နောက်တစ်ခါဒီပြည်သူလွတ်တော်မှာဆိုပုံနေပြီးတော့မှရတယ်နောက်ပြီးတော့ဆင့်လွတ်တော်မှာတင်တဲ့အဆိုတွေရှုံးတာတွေရှိတယ်ဆိုတော့ဆိုဒါဒါရင်ကြည့်လိုက်ရင်တိုင်းလိုင်းရဲ့ဒီခိုင်ကန်တာတွေငင်းငယ်ဖြစ်စဉ်ကိုလည်းကျွန်တော်ရှင်တွဲပြီးတော့ဟိုစဉ်းစားဖို့လိုလာတယ်ပေါ့ဆိုတော့ဒီလွတ်တော်အနေနဲ့ဒီငင်းငယ်ဖြစ်စဉ်မှာလွတ်တော်ရဲ့ခိုင်ကန်တာကဘလိုမျိုးပါဝင်နေရလို့ရှိတယ်ပေါ့ဟုတ်တယ်ဗျာဒီလွတ်တော်ရဲ့ခိုင်ခံတာကဒီငင်းငယ်ရေးဆိုဘလိုပံ့ပိုးပေးတံပိုးပေးနေတယ်ဘလိုလွတ်ဆောင်နေတယ်လို့သူစားတယ်လွတ်တော်ရဲ့ခိုင်ခံတာအနေနဲ့ဆိုတော့ဒါကိုလည်းဆွေးနွေးပေးနေတယ်ကျွန်တော်အရင်ဆုံးတော့ကျွန်တော်ဦးသိန်းသူကိုဆွေးနွေးပေးနေချင်ပါတယ်ဦးသိန်းသူချက်တော့ဆွေးနွေးပေးပါဦးလို့ပ
ါဒီငင်းငယ်ရေးဖြစ်တဲ့မှာသလို့ရှိရင်လွတ်တော်ခိုင်ခံတာကနေပြီးတော့သူကလွတ်တော်ရဲ့အဓိကဘာလဲဆိုလို့ရှိရင်သူဒီဒီတော်သူအစိုးရဘက်ကတင်ตื่นละเเห่หาดิโกอติปิ่บะเเดามาหมอบุซโลชิเลเวลุตโตกุซเลเรียดีงัยงัยเอลงงานซินโกลุตโตเมซโลชิอะซูตะคูเนเนตูอะตินปิ่บะคามาอติปิ่บะยอเดตูซอมเลโลยาเดลุตโตมาจนอปั้นมีตะลอกซโลชิดาไดนาเอียคอมมิชีบะเเนาะอะริยาเนปิ่บะอธิกะทาปิ่บะซอมเยจะเนเนาะนาวเจกะเลเวจันโนรุโหลุตโตกาเนปิ่บะနောက်မှာပါဝါရှယ်ယာရင်းရက်ဆူရှယ်ယာရင်းနေရှိတယ်အဲ့ဒီဟာတွေကိုကျွန်တော်တို့လက်ထက်မှာလည်းကျွန်တော်ပြင်ပေးနိုင်ရတယ်အဒီဘက်ကမှာအဲ့ဒါကိုကယ်ရီလုပ်ပြီးတဲ့ခါကျတော့နီးဦးရင်လိုဟာလို့ဆက်ထုတ်ရမှာလားတကယ်မှန်တကယ်မြေမြမှာလက်တွေ့သုံးစားမဲ့ကိစ္စတွေကိုတို့သုံးချမှုမရှိတော့ကျွန်တော်ရှားခဲ့တယ်လို့ကျွန်တော်မြင်တယ်ဆိုလိုတာကတော့ကျွန်တော်တိုင်းရင်းသားကိုတကယ်ဟိုဒီမိုကရေစီနဲ့ပတ်သက်နှစ်သာရကိုအခြေခံနဲ့ပြည်တော်ကြီးကိုသွားမယ်ဆိုလို့ရှိရင်တော့တိုင်းရင်းသားတွေဟုတ်လားကိုဝန်ကြီးချုပ်ကိုခန့်နိုင်အောင်တော့ကိုတေရအနိုင်ရခဲ့တဲ့ပါတီကနေပြီးတော့အတီးပြူတဲ့ဝန်ကြီးချုပ်ပေါ့နော်ကျွန်တော်ဆိုတာ261ကျွန်တော်ပြင်ခဲ့တယ်ကျွန်တော်ပါတီကနေသို့တော်လည်းပဲမအောင်မြင်ခဲ့ဘူးအကြောင်းမျိုးပေါ့တိုင်းစားအရေးကိုတကယ်လုပ်ပြေးတော့မယ်ဖက်ဒရယ်အတွက်ကိုကျွန်တော်သွားတော့မယ်ဆိုလို့ရှိရင်တော့တစ်ခုပြီးတစ်ခုဖြစ်နိုင်ကြေးတွေကနေသွားမယ်ဆိုရင်ဒီတိုင်းစားအရေးတွေကိုတစ်ဖြည်းဖြည်းနဲ့ကျွန်တော်ရလာမယ်ဆိုလို့ရှိရင်ငြိမ်းချမ်းရေးဆိုတာလည်းပဲလက်ကမ်းပဲဖြစ်သွားနိုင်တဲ့အနေအထားဖြစ်ရဲလို့ကျွန်တော်ဒီလိုပြောပြပါမယ်။ဟုတ်ကဲ့။ဟိုမဲ့တင်မှာချက်
တော့ဆင်းနေလေးပါဗျာ
။အော်ခုနကမေးခွန်းမဲ့လားမသိရှင်
။ဟုတ်ကဲ့ဒီလွတ်တော်ရဲ့ခန်းကဏ္ဍပါလွတ်တော်ရဲ့တိုင်းရင်းသားရဲ့ခန်းကဏ္ဍပါနောက်တစ်ခါဒီငင်းငယ်ရဲ့ခန်းကဏ္ဍပါဘယ်လိုပါဝင်ဆောင်ရွက်ပေးနေလဲလို့ယူဆရပေါ့
။ဒီငင်းငယ်နဲ့ပတ်သက်လို့တိုင်းသားရင်းနဲ့ပတ်သက်လို့ရှိရင်ခုနလွတ်တော်ထဲမှာဆိုရင်ကျွန်တော်တို့ကခုနတိုင်းသားအခွင့်အရေးကော်မတီရှိတယ်။တစ်ဖက်ကလည်းဟိုဒီဦးသိန်းစိန်အစိုးရစတက်ပြီးနောက်ပိုင်းနောက်ဆုံးကျွန်မထင်တယ်ဒီ2015အကူပြောင်းလေးမှာမှNCA လက်မှတ်ရေးထိုးခဲ့တာလေ NCA အပြီးတက်သွားတယ်တိုင်းသားလက်နက်ကိုင်တွေအဲလက်မှတ်ရေးထိုးကြဒီ NCA ရဖို့လို့ပေါ့နော်ဆိုတော့အဲ့ဒီအနေထားပါအဲ့တော့ကျမတို့ဒီ NCA ရဲ့အမွေလမ်းကြောင်းကိုဆက်ကန်ပြီးတော့ခုနပြောတဲ့ငင်းငယ်ရေးဆွေးနွေးပွဲတွေကိုဆက်ပြီးတော့တောင်းရခဲ့တာဆို NCA ရဲ့သဘောကတော့သူ့ရဲ့စာချုပ်ထဲမှာ NCA ကိုအားလုံးတိုင်းသားလက်နက်ကိုင်တွေရောစစ်ဟိုဒါတွေရောပါဝင်တက်မှာတော့ပါဝင်ပေါ့နော်ဆိုတော့တကယ့်စစ်ဟိုဒါတွေဆွေးနွေးခဲ့ကြတာဖြစ်တဲ့တော့ပြန်ပြီးမှုခတ်တယ်သို့တော့ဒီ NCA ကိုအကောင့်ထဲပေါ်တဲ့အခါမှာဒီ framework for political dialogue ဆိုပြီးတော့နောက်တစ်ဖက်ရှိပါတယ်နိုင်ငံရေးဆွေးနွေးပွဲမှုပေါ့ပေါ့နိုင်ငံရေးဆွေးနွေးမှုတွေနဲ့တွားကြမယ်ငင်းငယ်ကြီးကိုတွားတဲ့အခါအဲ့တော့ဒီဆွေးနွေးတဲ့အခါမှာဘယ်လိုအကြောင်းအရာတွေဘယ်လိုဆွေးနွေးကြမလဲဘယ်သူတွေကတော့ဘယ်အခန်းကဏ္ဍမှာရှိမလဲဆိုတာမျိုးတွေကို framework for political dialogue ကပြောပြထားတာဖြစ်ပါတယ်အဲ့တော့ဒီ framework for political dialogue က living document လို့ပြောလို့ရတယ်ဒီနည်းနဲ့တွားရင်အဆင်ပြေလားမပြေဘူးဆိုရင်ဘယ်ဟာတွေကပြင်ဖို့လို့လို့ framework ကိုတော့ပြန်ပြင်ဖို့အခုစဉ်းစားနေတာရှိတယ်နောက်ဆုံးခုနပြောတဲ့ဒီ27ရာစုပင်လုံနဲ့ UBDJC အတွင်းမှုအဖွဲ့တွေလည်းပြန်ပြီးတင်ပြပေါ်လာရှိပါလက်ရှိလည်းအဲ့ဒီပုံမှာတောင်းရနေတာတော်တော်ပြောချင်တာက NCA လမ်းကြောင်းကိုကျွန်တော်တို့အမွေဆက်ခံခဲ့တယ်တစ်ဖက်ဒီလိုနည်းနဲ့တွားနေကြတာရှိတယ်အဲ့ဒီမှာ NCA လမ်းကြောင်းမှာပါဝင်တဲ့လွှတ်တော်ရဲ့အခန်းကဏ္ဍလွှတ်တော်ရဲ့အခန်းကဏ္ဍကအစိုးရလွှတ်တော်တက်မတော်ဆိုတဲ့အစုအဖွဲ့မှာကျွန်တော်တို့ပါပါတယ်နောက်ပြီးတဲ့အခါကျတော့ဟိုဒီနိုင်ငံရေးပါတီတွေရဲ့အစုအဖွဲ့တွေမှာကျွန်တော်တို့ပါတာဒီလုံခြုံရေးကော်မတီတွေမှာပါတာရှိပါနောက်ပြီးရင်တော့အဲ့ဒီ NCA လမ်းကြောင်းရဖြစ်လာတဲ့ငင်းချင်းကြီးညီလာခံကြီးကနေပြီးတော့အတီးပြုတ်လိုက်တယ် ခုနပြောတဲ့ပြည်တော်စုသဘောတူစာချုပ်ဒီပြည်တော်စုလွှတ်တော်မှာအတည်ပြုပြီးတော့ထိန်းသိမ်းထားပေးကြတာဖြစ်တဲ့အခန်းကဏ္ဍပြည်တော်လွှတ်တော်ရဲ့အခန်းကဏ္ဍဒီခုန mainstream မှာတော့အဲ့ဒီအတိုင်းပါတယ်နောက်တစ်ခုကခုနအရှိန်မှာဟိုဦးသိန်းတို့ပြောသားတယ်လို့မျိုးပဲကော်မတီရှိပါတယ်ကျွန်တော်တို့မှာအဲ့ဒီကော်မတီကတော့ကျွန်မအမြင်ပြောရမယ်ဆိုရင်တိုင်းသားအခွင့်အရေးကော်မတီလားဒီကပို့ပြီးတော့တော်တော်လက်လက်လေး initiate လုပ်နိုင်မယ်ဆိုရင်တော့ကျမတို့ကလွတ်တော်မှာရောခုနဟိုငញ្ញញဖြစ်စင်မှာရောပို့ပြီးတော့လွတ်တော်ရဲ့အခန်းကဏ္ဍလွတ်တော်ရဲ့ဖွဲ့စည်းထားတဲ့ကော်မတီရဲ့အခန်းကဏ္ဍပို့ပြီးတော့မြင့်တက်လာမယ်ပူစားပြုမှုရလဲပို့ပြီးလက်တမိတ်ပို့ဖြစ်မယ်လို့ကျမအနေနဲ့တော့မြင်မိပါတယ်ဆိုတော့
ဒီနောက်ဆုံးပိုင်းသွားတယ်နောက်ဆုံးပိုင်းကတော့ဒီရေကောက်ပွဲကိုဝင်ပြီးတော့ဒီလွတ်တော်ကိုလည်းချစ်ဖို့ဟိုလွတ်ဆောင်နေတဲ့ပိုင်းဖြစ်တဲ့ခါကျတော့ဒီလွတ်တော်ကိုလည်းချစ်သွားပြီဆိုလို့ရှိရင်ဘယ်လိုဥပဒေတွေကိုဟုတ်ကဲ့ဆင်ပါလေ။နောက်ကဒီဘလို့ဥပဒေကိုပြဋ္ဌာန်းပါလေ။ဘလို့ပိုင်းတွေကိုအဓိကထားပြီးလုပ်ဆောင်ပါလေပေါ့။ဆိုပြီးတဲ့ဒီလွတ်တော်သဏ္ဍာန်ဒီနှစ်ခုတွင်ပါလေ။ဒီနိုင်ငံရေးအင်အားစုတွေနောက်ကတက်ကြလှုပ်ရှားမှုတွေအဓိကပုံစံကြတာကဒီနိုင်ငံရေးရဒီဘလို့ဆောက်ပြောဆိုခွင့်ကိုပတ်သက်တဲ့ဥပဒေတွေနောက်ကဒီနိုင်ငံရေးလှုပ်ရှားမှုတွေကိုလွယ်တကူဖန်ဆီးနိုင်တဲ့ပုံမှန်တွေကိုဟိုပြင်ဆင်တဲ့ပိုင်းကနည်းခဲ့ရဆိုရင်ပုံစံမှုတွေရှိတယ်ပေါ့။ဆိုတော့ဒါတွေကဘာကြောင့်ဒီလိုဥပဒေကိုပြင်ဆင်မှုလှုပ်ဆောင်ပေးရလဲ။ဆိုတော့ဒီဥပဒေတွေကဒီရှိနေသည်ရှိနေလို့လိုအပ်နေသေးတယ်လို့ယူဆတာကြောင်းပါပေါ့ဆိုတော့တကယ်လို့ဒီလွတ်တော်ကိုယ်စားလှယ်ဖြစ်သွားပြီဆိုလို့ရှိရင်ဒါမဲ့ဒီနောက်ထပ်လွတ်တော်သဏ္ဍာန်မှာဒီလိုဥပဒေကိုပြင်ဆင်ဖို့ဟိုလွတ်ဆောင်နိုင်လို့ရှိမှာလားနောက်ကဘယ်လိုဥပဒေကိုပြင်ဆင်ပါလဲပေါ့လွတ်ဆောင်ပါလဲဒါကိုလည်းဆွေးနွေးပြနေကြတယ်ကွာအရင်ဆုံးတော့ကျွန်တော်ဒီ slide အောင်လည်းကိုဆွေးနွေးပြနေချင်ပါတယ
်လာမဲ့နှစ်မှာကျွန်တော်တို့တိုင်းတာပါတီအနေနဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရေးအဖွဲ့မှာကျွန်တော်ပါဝင်ဥပဒေပြုဖွဲ့စည်းပုံကတာဝန်ပေးထားတယ်ဆိုတော့ကျွန်တော်ဥပဒေပြုရေးအခန်းကဏ္ဍမှာကျွန်တော်အဓိကရွေးချက်ကဒီဖွဲ့စည်းပုံအခြေခံဥပဒေကိုတပြည်ပြည်ပြည်ထောင်စုဘဟုအာဏာကိုရှော့ချဖို့ကျွန်တော်ကအဓိကဒါဥပဒေပြုရမှာဖြစ်ပါတယ်လက်ရှိကျွန်တော်နိုင်ငံရေးအခင်းကျင်းကဒီစာရုပ်ပေါ်မှာပေါ့နော်ရေးဆွဲထားတဲ့ဟိုသဘောတူလက်မှတ်တွေကအောင်မြင်မှုမရှိပါဘူးကျွန်တော်လက်တွေ့ကြတဲ့ဟာပဲကျွန်တော်ဆောင်ရွက်မှတ်တာဒါကျွန်တော်ရဲ့အခင်းကျင်းနိုင်ငံရေးအခင်းကျင်းကတိုင်းသားတွေရေပို့ပြီးတော့လုတ်ပိုင်ခွန်ကိုယ့်အကူလွတ်လွတ်လပ်လပ်စီမံပိုင်ခွန်ဆိုတဲ့ဟာမျိုးရှိပါတယ်။နောက်တစ်ခုကဝန်ကြီးချုပ်ကဖွဲ့စည်းပုံအခြေခံဥပဒေမှာဝန်ကြီးချုပ်ကဟိုပြည်ထောင်စုဝန်ကြီးကအခအားလျော်စွာတာဝန်ထမ်းဆောင်ရမယ်ခိုင်းနာကိုတာဝန်ထမ်းဆောင်ရမယ်ဆိုတဲ့ဟာမျိုးတွေကကျွန်တော်အမှန်ဆိုရင်အဲ့ဒါတွေကအာဏာချော့ချဖို့လိုပါတယ်။ဒီပြည်ထောင်စုဝန်ကြီးကိုပဲဟိုတာဝန်ခံရတဲ့ဆိုတဲ့အနေအထားမျိုးဝန်ကြီးချုပ်ကလိုရတဲ့ဟာမျိုးတွေပေါ့နော်။ဒါရီရှော့ချဖို့လိုပါတယ်အုတ်ချုပ်ရေးရန်ရတော်လကောင်းဒီဆရာတိရဲ့ဥပဒေပြုရေးအခန်းကဏ္ဍမှာလည်းကျွန်တော်တိုင်းသားတွေနဲ့ကိုက်ညီတဲ့ခုနလိုမျိုးပဲမြေပြင်မှာကွင်းစင်းပြီးတော့ကျွန်တော်ဥပဒေပြုပြီးသားကိုမြေပြင်မှာကွင်းစင်းလူထုနဲ့မကိုက်ညီဘူးကျွန်တော်တိုင်းသားဒေသနဲ့မကိုက်ညီဘူးဒါရီကိုမကိုက်ညီရင်ပြန်ပြင်ရမယ်ဥပဒေပြန်ပြုပေးရမယ်ခုနဥပဒေကြံကော်မတီနဲ့ပြန်စစ်စစ်ပြီးတော့လုပ်ပေးရမှာဖြစ်ပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်တော့ကျွန်တော်ကဖက်ဒရယ်ကိုလက်တွေ့ကြကြဖွဲ့စည်းပုံပြင်ဆင်ဖို့လည်းလိုပါတယ်ကျွန်တော်ဖက်ဒရယ်လုပ်တာစကားအဖြစ်ပြောရင်တော့ဘယ်တော့မှကျွန်တော်ဖြေရပေါက်မှာမဟုတ်ဘူးလက်တွေ့ကြစီခြင်းနဲ့ဟိုဥပဒေပြုရေးအဖွဲ့ကဒါကိုလက်တွေ့ကြကြတယ်ပေါ့နော်အကောင့်ထဲပေါ်မှတာကျွန်တော်ပြည်တော်စုရဲ့စိတ်သက်ကပို့ပြီးတော့ဟိုပေါ်ပေါက်လာမှာဖြစ်ပါတယ်ကျေးဇူးတင်ဟုတ်ကဲ့ဥသိန်းလုံးချက်
တော့ဆင်းနေပြီပါကျ
ွန်တော်တို့အဓိကပေါ့နော်ကျွန်တော်တို့နိုင်ရရင်ကျွန်တော်တို့ဒီကံကျိုးပါတီရတာလွတ်တော်မှာဒီစစ်အများကြီးကြမယ်ဆိုလို့ရှိရင်ကျွန်တော်တို့လုံးမဲ့ဟာဒီဟိုဖက်ဒရယ်အခြေခံဥပဒေပုံမှန်162ကိုကျွန်တော်ချက်ချင်းပြည်ဒါကျွန်တော်တို့ကကမ္ဘာရောမြန်မာရောအတီတဲပေါ်ပြထားတယ်ဖက်ဒရယ်အခြေခံဥပဒေပြင်တဲ့နေရာမှာဒီမိုကရေစီနဲ့ဖက်ဒရယ်နဲ့သာရတော့အခြေခံနဲ့ပြောင်းစနစ်ပေါ်တောင်းနိုင်တဲ့ဒီဖက်ဒရယ်အခြေခံဥပဒေပြင်သွားမှာဖြစ်ပါအဲဒီပေါ်ဒီမှာကြေကံဦးတွေမှာကျွန်တော်ဘလူဟာနိုးတွေပြင်မလဲဆိုလို့ရှိရင်ဒီ UIC ရဲ့ဟိုရွေးချယ်မှုပုံမှန်တွေကိုကျွန်တော်တို့ပြင်မယ်။နောက်တရားဥပဒေဟိုတရားဥပဒေစိုးမိုးရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုကျွန်တော်သွားမယ်။ဒီကြောင့်လွတ်တော်အားနေပြီးတော့ပြည်သူအမျိုးသားဆိုပြီးတော့ဒီလိုပို့ပြီးတော့ပြင်ရတဲ့ဥပဒေတွေရှိတယ်။ဒီဥပဒေတွေမှာလည်းပဲကျွန်တော်တို့အမျိုးသားအကျိုးစီးပွားကိုထိခိုက်စေတဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖြတ်ပြင်ဆင်ရင်းပယ်ဖြတ်ခြင်းပြန်လည်သုံးသပ်ရမှာဖြစ်ပါတယ်။ဥပမာဆိုကြပါဆိုအဲဒီကျွန်တော်တို့ဥပဒေလုံလိုက်တဲ့အတွက်ကျွန်တော်တို့နိုင်ငံမှာလုံခြုံရေးစီးပွားဘယ်လောက်ကျိုးပေါက်သွားပြီလဲ။ဒါမျိုးကျွန်တော်ပြန်စစ်ပြီးတဲ့ခါကျတော့လိုအပ်တဲ့လုပ်ငန်းတွေလုပ်ပါမယ်။မွေးစားခွင့်တွေဒီမွေးစားခွင့်တွေကဘယ်လိုအခြေအနေမျိုးတွေရှိကြလဲ။ကလေးမွေးစားခွင့်တွေယခင်တုန်းကတော့ဟောမရှိခဲ့ဘူးလား။ယခုဘယ်လောက်အတိုင်းအတာတွေရှိနေလဲ။ဒါတွေပြန်သုံးသပ်ပြီးတဲ့ခါမှာဆောင်ရွက်စဉ်အတာကိုကျွန်တော်ဆောင်ရွက်ရမှာဖြစ်ပါတယ်။
အဓိကထုံပြီးတော့ပြောရမယ်ဆိုလို့ရှိရင်တော့ခစ်တနည်းနဲ့မလျော်ညီတဲ့ဥပဒေတွေနော်ပြည်စီရန်ပယ်ပြန့်အစ်ပြထိုင်းရန်ဒါတွေဟာဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတော်နဲ့နိုင်ငံသားတနည်းအားဖြင့်အမျိုးသားကျိုးစည်းပေါင်းဖြစ်ထွန်းတင်တဲ့ဥပဒေတွေကိုကျွန်တော်တို့တွေအမျိုးသားကျိုးစည်းပေါင်းဖြစ်ထွန်းတဲ့ဥပဒေတွေမတည်ပြုမယ်မဖြစ်ထွန်းတဲ့ဟာတွေပယ်ချက်မယ်မဖြစ်ထွန်းတဲ့တချို့သောအချက်တွေကိုပြင်ဆင်မယ်အဓိကကျွန်တော်တို့ဒီအမျိုးသားကျိုးစည်းပေါင်းကိုရှေ့ရှုပြီးတော့ကျွန်တော်တို့ပါရီအဓိကထားပြီးတော့တောင်းနေတောင်းမှာဖြစ်ပါ
โอเค
โอเคส่วนเมื่อวานสนิทอยู่อ่ะเจ้าที่ก็มาโอเคโหจมารุปาร์ตี้มาก็ดิอุบัติเหตุเนี่ยปะทะลูยุคปวยจินญาสาแท้มาแล้วจมารุပြောท่าล่ะရှိပါတယ်အဓိကတော့အချက်6ချက်ပေါ်မှာအခြေခံပြီးတော့จมารุဥပဒေပြည်ရေးကဏ္ဍကိုဟိုဒီတဲ့ဥပဒေနဲ့ပတ်သက်လို့ပေါ့เนาะပြင်ဆင်တင်တာပယ်ချက်တင်တာအသစ်တာထမ်းထားတာတွေလို့ပေါ့မှာဖြစ်ပါတယ်จมารุရဲ့လက်ရှိဒီစဲဥပဒေတွေဟာဒီจมารุအသာသာပြောနေကြတဲ့ကိုလိုနီခေတ်ဟိုဒါကျမတို့ကမတိုက်ဘူးပြောတယ်ကိုလိုနီခေတ်ကဥပဒေကြီးအများကြီးနဲ့အခုချိန်ကြီးတက်ရောက်ပြီးတော့အုပ်ချုပ်နေကြတာရှိပါတယ်ဥပမာအဲစည်းဥပဒေဆိုလို့ရှိရင်လည်းဒီအတိုင်းပါပဲပေါ့နော်ကျွန်တော်ဒီလိုကျွန်တော်ဥပဒေပြုတ်ရုံနေမဟုတ်ဘဲနဲ့ပြုတ်ပြီးရင် post legislative scrutiny ဆိုတာရှိပါတယ်ဥပဒေပြုတ်ပြီးနောက်ပြန်လဲစမ်းစစ်ခြင်းဒီဥပဒေတစ်ခုဟာဥပဒေပြုတ်တဲ့ရည်ရွယ်ချက်အတိုင်းလက်တွေ့ကျင့်သုံးနေတာဟုတ်ရဲ့လားအရင်တို့တစ်ခါတစ်ခါတည်းကျွန်တော်တို့ကတော့ကျင့်သုံးလိုက်တယ်ဟိုဟိုကြာထမ်းပေးလိုက်တယ်တော်တော်ကျင့်သုံးရတဲ့ focal ministry တွေရှိပါတယ်ဒီဥပဒေရဲ့အနှစ်သာရလွတ်တော်ကပြဋ္ဌာန်းလိုက်တဲ့အနှစ်သာရအတိုင်းရောကျင့်သုံးနေကြတဲ့ဝင်ကြီးဌာနတွေကအဲ့လိုကျင့်သုံးနေရလားမကျင့်သုံးဘူးဆိုရင်ဟိုဥပဒေကိုနိုင်ရဲ့အားနဲ့ချက်လားဒါမှမဟုတ် Focal Ministry ရဲ့အားနဲ့ချက်လားဆိုတော့ဟိုကျွန်မအနေနဲ့ပြန်သုံးသပ်မယ်ဒီ Post Legislative Scrutiny ကိုဒီလာမဲ့ငါးနှစ်မှာပို့ပြီးတော့သွားဖို့လို့ရှိပါတယ်အဲ့လိုသွားတဲ့အခါမှာခုနကကျွန်တော်တို့ပါတီရဲ့မူဖြစ်တဲ့ Democracy အခြေခံစံနှုန်းနေနဲ့ကန့်ညီမှုရှိဖို့လို့နောက်ပြီးတော့ဒီပြည်သူလူထုပေါ်ကိုဖိနှိပ်ချုပ်ချယ်တဲ့ဥပဒေမျိုးမဖြစ်ဖို့လို့နောက်ပြီးတော့ဒီလူခွေရဲ့စံချိန်စံညွှန်းများနဲ့ညီညွတ်ဖို့ပြည်သူတွေကြားထဲမှာလည်းသဟသာသာဖြစ်ဖို့နဲ့သွေးစည်းညွှန်းမှုကိုမြင့်တင်နိုင်ဖို့ဆိုတဲ့ဒီမူရပေါ်မှာအခြေခံပြီးတော့ကျွန်တော်တို့အနေနဲ့ကတော့ဆက်လက်ပြီးတော့တောင်းရသွားမယ်အဲဒီဥပဒေပြုလုံနေမဟုတ်ဘူးခြိပီးသားဥပဒေကိုလည်းပြန်ပြီးတော့သုံးသပ်မယ်ခြိပီးသားဥပဒေရဲ့ကောင်းရဲ့သားနဲ့ဒီဝန်ကြီးဌာနရဲ့အားနည်းချက်တော့ဖြစ်တယ်ဆိုရင်လည်း check and balance သဘောအရသက်ဆိုင်ရာဝန်ကြီးဌာနကိုကျွန်တော်တို့ထင်းချောင်းနဲ့မေးခွန်းနေမေးပြီးတော့ထုတ်တော်အနေနဲ့ထင်းချောင်းသွားဖို့လို့ကျွန်တော်အနေနဲ့ညီမထားပါတယ
်ဆိုတော့ကျွန်တော်စနစ်ဝဲကတော့အချိန်ပြည့်သွားတဲ့ဒီမှာပဲရမှာဖြစ်ပါတယ်အပေါင်းစနစ်ပြည့်ကြတဲ့ဦးပိန်းထွန်းဦးမက်ဆင်မာအောင်စလိုက်အောင်လည်းတို့ကိုကျေးဇူးတင်ကြောင်းပြောလို့ပါတယ်အားလုံးပဲကျေးဇူးပါခင်ဗျာ
ကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ကျေးဇူး
စနီညအတွက်သတင်းပတ်စံကဏ္ဍတွေကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်။လူမာ3ရဲ့အင်ကာနဲ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်လေးမှာပဲသမ္မတဒေါ်နယ်ထရန့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်တို့ဟာအကြိမ်နဲ့ရှင်တန်းရမယ့်ဘီနရီမှာဒီကနေ့မဲဆွယ်ပွဲတွေလုပ်ဖို့ရှိပါတယ်။သမ္မတထရန့်ကပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွယ်မှာဖြစ်ပြီးဒုသမ္မတဟောင်းဘိုင်ဒန်ကမီရှိဂန်ပြည်နယ်မှာမဲဆွယ်မှာပါ။ဒီရွေးကောက်ပွဲမှာဒေါ်နယ်ထရမ့်နဲ့မစ္စတာဘိုင်ဒန်တို့ကြားဘယ်သူအနိုင်ရလဲဆိုတာရွေးကောက်ပွဲနေ့မဲယုံနေအားလုံးပိတ်သွားပြီးတဲ့နောက်ညဘက်မှာချက်ချင်းအပြေထွက်မဲ့အလားအလာမရှိပါဘူး။တနိုင်ငံလုံးကောက်ယူတဲ့လူထုသဘောထားစစ်တမ်းတွေမှာဒုသမ္မတဟောင်းဘိုင်ဒန်ကဒေါ်နယ်ထရမ့်ထက်ပြန်ပြချင်း၈၀၀ခန့်လုံးပတ်ဝန်းကျင်ထောက်ခံမှုပိုရနေပေမဲ့အပြေးခံရှင်ပြေရမယ့်ပြည်နယ်တွေမှာတော့ထောက်ခံမှုအတားရတာကရခိုင်လုံးအနေငယ်ပဲရှိပါတော့တယ်။အမေရိကန်ပြည်ထောင်စုမှာတောက်ကြနေသည့်ဆိုရင်ကိုဗစ်ရောဂါကူးစက်သူ9သန်းကျော်သွားပြီဖြစ်ပြီးတရိန်နှစ်ပတ်အတွင်းမှာကိုပဲရောဂါကူးစက်သူ1သန်းရှိခဲ့တယ်လို့ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သတင်းရင်းမြစ်ဌာနကပြောပါရယ်ကိုဗစ်ရောဂါကူးစက်မှုနောက်တစ်ကျော်အပြင်းထန်ဖြစ်နေတဲ့ဥရောပတိုက်ကပြင်သစ်ဂျာမနီဘယ်လ်ဂျီယံစတဲ့နိုင်ငံတွေမှာအိမ်ထဲမှာပဲနေကြဖို့အပါအဝင်ကန့်သတ်ချက်တွေချမှတ်ထားပါရယ်ပစိဖိတ်နဲ့အရှေ့တောင်အစဒေသတွေမှာကိုဗစ် -19 ရောဂါကဝက်စီးအလုံးလောက်ရရှိစေနိုင်ဖို့အတွက်အမေရိကန်ဒေါ်လာတန်350ကျော်အသုံးပြုသွားမယ်လို့ဩစတြေးလျနိုင်ငံကကြေညာပါတယ်။ဒီလိုလင်ကာနိုင်ငံမှာနှာခေါင်းစည်းမတက်တဲ့သူတွေနဲ့တရောင်းနဲ့တရောင်းခက်ခွက်ခွာနေရမယ့်စီကံမလိုက်နာသူ39ယောက်ကိုဒီလိုလင်ကာရဲတပ်ဖွဲ့ကပထမဆုံးအကြိမ်ဖြစ်ဖမ်းဆီးလိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်စ်ကူးစက်သူ48000ကျော်ရှိပြီးသေဆုံးသူ950ကျော်ရှိခဲ့ပါတယ်ခင်ဗျာ။ဗိုလ်ဒူးညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးစမ်းမပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.